Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ30ရက်ပို့ထုံးနေ့ညဖက်9:00နာရီနဲ့10:00နာရီစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုက်တိုမီတာ24 25နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါရရှင်။ကျွန်မနန်းလောက်ပါ။အခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြောသိတင်ကြပါပါဆီးရီးယားနိုင်ငံမှာရုရှားကလေကြောင်းတိုက်ခိုက်မှုဆက်လုပ်လိုက်ပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့တိုင်းတိုက်ပွဲတွေရဲ့အပြင်းထန်ဆက်ဖြစ်နေပါတယ်ရုပ်နိုင်ငံတောင်ပိုင်းမှာဘုံးပေါက်ကွဲမှုဆက်သုံးခြင်းဖြစ်ပြီးလူ3ဦးထဲမှနေသေဆုံးပါတယ်ဒီသတင်းတွေပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်တိုင်းရင်းသားအစ်မြင့်ညဏ်နိုင်ရေး SD အဖွဲ့အတွင် MCA အပြစ်ခတ်ရဆက်ရေးစာချုပ်ရေးထိုးနေကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲလွဲမှုတွေရှိနေလို့ဒီအဖွဲ့ကိုဖျက်သိမ်းလိုက်တယ်ဆိုတဲ့သတင်းမှာတော့
အဲ့လိုဖြတ်သိမ်းတဲ့ပုံစံမျိုးရလို့တော့မဟုတ်သူကအဲ့ဒီမှာသူ NCA ရဲ့ဆွေးနွေးချက်ရောက်ရှိတဲ့သူက
တော့ TKBA ရဲ့စစ်ရေးချုပ်ရုံးဒုတိယဦးစီးမှုပုံမှုစောစိန်ဝေးမှာရှင်အပြည့်စုံကနောက်ပိုင်းမှာကြားရမှာပါဒါအပြင်မြန်မာရွေးကောက်ပွဲကိုစောင့်ကြည့်ဖို့ဥရောပတမကကစောင့်ကြည့်ရေးအဖွဲ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့တဲ့င်းနဲ့အတူမြန်မာနိုင်ငံသားတွေတရားမျှတရေးကိုနားလည်စေဖို့နဲ့ပြည်ထနာတွေကိုဖြည့်ရှင်းရမှာပုံမှုလွယ်ကူစေဖို့ EU ဥရောပတမကနဲ့ရန်ကုန်မြို့ British Council တို့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တစ်ခုအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါခုရင်ဆုံးတော့ဗုဒ္ဓနေ့ညပိုင်းနောက်ဆုံးရထားတဲ့တဲ့င်းကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဆီးရီးယားနိုင်ငံမှာရုရှားကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်လိုက်ပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတဘာရှောက်အာဆတ်အစိုးရကိုအကူအညီပေးဖို့တပ်ဖွဲ့တွေဆီလုခွင့်ပြုရေးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပန်ကြားချက်ကိုရုရှားအထက်လွှတ်တော်ကအတည်ပြုပေးလိုက်အပြီးနိုင်ပိုင်းအတွင်းမှာအဲ့လိုတိုက်ခိုက်တာပါ။ Homs မြို့နာမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်ထားတယ်ဆိုတာကိုရုရှားစစ်ဘက်တာဝန်ရှိသူတို့ကအမေရိကန်ပြည်ထောင်စုကိုအတည်ပြုခဲ့တယ်လို့အမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမှာစီးရေးလုဆောင်မှုတွေကိုပိုပြီးအနီးကပ်ညှိနှိုင်းလုဆောင်ရေးကိစ္စသမ္မတပူတင်နဲ့သမ္မတဘရာကိုဘာမာတို့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနှစ်ရက်အကြာမှာရုရှားဘက်ကအဲ့ဒီလိုအသိပေးတာပါရုရှားအထက်လွှတ်တော်ရဲ့အတည်ပြုချက်ဟာဆီးရီးယားမှာရုရှားလက်ထက်ကိုအသုံးပြုဖို့ဖြစ်တယ်လို့ရုရှားအစိုးရအဖွဲ့ပြောခွင့်ရသူကနိုင်ငံပိုင်ရုပ်သံသတင်းဌာနကနေပြောပါတယ်ရုရှားနိုင်ငံဟာဘုံကျဲလေယာဉ်တွေချက်တိုက်လေယာဉ်တွေတပ်ဖွဲ့တွေကိုဆီးရီးယားအရှေ့မြောက်ပိုင်းဒေသကိုပို့ပြီးဆီးရီးယားနိုင်ငံထဲမှာဆင့်ရရတွေတိစောက်နေခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောထားပါတယ်အကြံဖက်ဝါရကိုတိုက်ဖြတ်ဖို့အတွက်သမ္မတအာဆတ်အာနာဆက်ရနေတဲ့လို့သမ္မတပူတင်ကပြောထားပူပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကခွန်ဒူးစ်မြို့ကိုတာလီဘန်တွေလက်ထဲကနေပြန်သိမ်းနိုင်ဖို့အာဖဂန်တပ်တွေကြိုးစားတိုက်ခိုက်နေရမှာနိုင်ငံတကာတပ်တွေနဲ့ပါတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပြီးအန္တရာယ်တွေများစွာဒီနေ့ကြုံနေရပါတယ်။တာလီဘန်တွေကဒီခွန်ဒူးစ်မြို့ကိုဒီသတင်းဖတ်အစောပိုင်းမှာသိမ်းပိုက်ခဲ့တာပါ။အမေရိကန်ကြီးတဲ့ပြောခွင့်ရဗိုလ်မှူးကြီး Brian Tripas ကဒီနေ့စောစောပိုင်းကွန်ဒူးစ်လေးစိတ်မှာအခုလိုတိုက်ပွဲတွေဖြစ်ခဲ့ပြီးတာလီဘန်တွေကိုပြန်တိုက်နေတဲ့အာဖဂန်တပ်တွေကိုအမေရိကန်တပ်သားတွေပြင်ညံပေါင်းထက်အကြံပေးတွေလည်းပါဝင်တိုက်ခိုက်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။သူကပဲအမေရိကန်စစ်လေယာဉ်တွေအနေနဲ့အခုကြုံနေရတဲ့အန္တရာယ်ကိုကျော်လွှားနိုင်ဖို့လေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်။မနေ့ကလေကြောင်းတိုက်ခတ်မှု2ကြိမ်လုပ်ခဲ့ပြီးဒီနေ့ထပ်လုပ်ခဲ့တာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။အာဖဂန်ထောင်လိုင်းအေဂျင်စီကလည်းဒီနိုင်ငံကညံပေါင်းတပ်လေကြောင်းတိုက်ခတ်မှုကြောင့်ကွန်ဒူးစ်ပြည်နယ်ကတာလီဘန်အုပ်ချုပ်ရေးမှုနဲ့နောက်ထပ်တာလီဘန်ဆန်ငါးဦးတည်ဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအတွက်တရားအတည်ပြုမှုတော့မရှိသေးပါဘူး။တကယ်တော့ခွန်ဒူးစ်လေးစိတ်ဟာတာလီဘန်တပ်တွေအနေနဲ့ဒီမျိုးကိုသိမ်းပြီးမနေ့နှောင်းပိုင်းမှာအပြင်းထန်ဆုံးတိုက်ခိုက်မှုတွေလုပ်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။ဒီခွန်ဒူးစ်မြို့တိုက်ပွဲအတွင်းမှာအခုချိန်အထိအရသာ100ကျော်တည်ဆုံးဒါမှမဟုတ်ဒဏ်ရာရထားပြီးမြို့ကနေလူပေါင်း6000ထွက်ပြေးသွားပြီလို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂထောက်ကူပြုအဖွဲ့ UNAMA ကထုတ်ပြောထားပါတယ်ခင်ဗျာ။
ဒုတိယကမ္ဘာစီးပြီးချိန်ကလေးကဆိုရင်ကမ္ဘာပေါ်မှာအဆိုးရွားဆုံးရွှေပြောင်းဒုက္ခတဲ့အရေးကိုအကူအညီဖြည့်ရှင်ရေးကုလသမဂ္ဂအကူအညီပေးအဖွဲ့အစည်းတွေကိုရန်ပုံငွေအမေရိကန်ဒေါ်လာ1.8 billion ထည့်ဝင်မယ်လို့ကမ္ဘာထိပ်တန်းစက်မှုနိုင်ငံကြီး9နိုင်ငံကကတိပေးလိုက်ပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံပြင်ပမှာ G7 အစည်းအဝေးတစ်ခုကိုအင်္ဂါနေ့ကလုပ်ပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါ။အစည်းအဝေးတယောက်သူတွေထဲမှာပင်လယ်ကွေ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ရွှေပြောင်းဒုက္ခတွေအလုံးရင်းနဲ့ဝင်လာနေတာကိုရင်ဆိုင်နေရတဲ့ဥရောပနိုင်ငံတချို့ကခေါင်းဆောင်တွေပါဝင်ပါတယ်။ဒီချာအနေနဲ့ဆီးရီးယားနဲ့အီရန်နိုင်ငံတွေအတွင်းကဒုက္ခသည်တွေကိုအကူအညီပေးဖို့ဂျပန်နိုင်ငံကရန်ပုံငွေတန်း810ကူညီမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်းဆိုအဘက်ကကြေညာပါတယ်။အဲ့ဒီနှစ်နိုင်ငံကနေထွက်ပြေးတဲ့ဒုက္ခသည်အရေးအတွက်အများဆုံးဖြစ်နေတာပါ။ဒါ့အပြင်အရှေ့လယ်ပိုင်းနဲ့အာဖရိကမှာငြိမ်းချမ်းရေးတည်ဆောက်မှုတွေအသုံးပြုဖို့နောက်ထပ်ဒေါ်လာတန်း850ကူညီမယ်လို့လည်းဂျပန်နိုင်ငံကကြေညာပါတယ်။
ပြည်ပကိုထွက်ပြေးသွားတဲ့ American Challenge Contract ဝန်ထမ်းဟောင်း Edward Snowden ဟာလူမှုကွန်ရက်ဆက်သွယ်ရေးနေ့တစ်ခုဖြစ်တဲ့ Twitter ကိုပထမဆုံးစသုံးလိုက်ပါပြီ။ကျွန်တော်ပြောတာအခုကြားရပြီလားလို့ဆိုရမယ်။ Can you hear me now ဆိုတာကို မနေ့ကအမေရိကန်ရှေ့ဘက်ဒေတာစံတော်ချိန်နေ့လယ်ပိုင်းလောက်မှာစနိုဒန်ကတွစ်တာမှာရေးခဲ့တာပါသူဟာအမေရိကန်ရဲ့အမြင့်ဆုံးထောက်လှမ်းရေးအဖွဲ့ဖြစ်တဲ့အမျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ contract ဝန်ထမ်းဟောင်းဖြစ်ပြီးအမေရိကန်ထောက်လှမ်းရေးအစီအစဉ်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်ထောက်ပံ့တွေကိုအထောက်အထားတွေကိုဖွင့်ချခဲ့သူဖြစ်ပါတယ်စနိုဒန်ရဲ့ Twitter ဟာအစစ်မှန်ဖြစ်တယ်ဆိုတာကို Twitter ကုမ္ပဏီကအတည်ပြုပြီးပါပြီတနာရီတွင်မှာပဲသူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်ယူရမယ့်အခြား Twitter အသုံးပြုသူပေါင်း 13,500 ရှိခဲ့ပါတယ်ဒါပေမဲ့သူကတော့သူ့ရဲ့အလို့ရှင်ဟောင်းဖြစ်တဲ့ NSA ရဲ့ Twitter တခုတည်းကိုပဲမပြတ်စောင့်ကြည့်ရယူမယ်လို့ထည့်ထားပါသေးတယ်သူဟာအစိုးရအတွက်အလုပ်လုပ်ခဲ့ပူသူဖြစ်ပြီးအခုတော့အများပြည်သူအတွက်အလုပ်လုပ်နေပါပြီလို့သူ့ရဲ့ Twitter ပုဂ္ဂိုလ်ရေးအချက်လက်ထဲမှာစနိုဒန်ကသူ့ကိုယ်သူဖော်ပြထားပါတယ်မနေ့ကနှောင်းမရောက်တဲ့အချိန်ထိမှာတော့သူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်သူပေါင်း6သိန်းကျော်အထိရှိသွားတာမို့ NSA ရဲ့ Twitter ကိုမပြတ်စောင့်ကြည့်နေရသူ 9,300 နီးပါးထက်အများကြီးပိုများသွားပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဘူရူးညဘက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဒီနိုင်ငံတောင်ပိုင်းကွန်စီပြည်နယ်ကကောင်တီရုံးဆက်ရာအချိန်မှာဘုံပေါက်ခွင့်မှုအများပြားဖြစ်ခဲ့တာကြောင့်လူ3ဦးထဲမှနေတည်ဆုံပြီး73ယောက်ထိဒဏ်ရာရတယ်လို့ပြုအနာပိုင်တွေကပြောပါတယ်။နေရာ73နေရာမှာပေါက်ကွဲမှုတွေဖြစ်ခဲ့တာလို့လူချန်းကောင်တီအများပြည်သူလူမျိုးရေးဌာနကအတည်ပြုပါတယ်။အဲ့ဒီနေရာတွေထဲမှာကုန်တိုက်တစ်ခုအကျဉ်းတောင်တစ်ခုစူပါမားကတ်ကြီးတစ်ခုယထာဘူရာယုံစေယုံတုံနဲ့လေယာပြင်စီတစ်ခုလိုပါတယ်လို့ပြောပါတယ်။ပါဆယ်ဘုံးတွေကြောင့်ပေါက်ကွဲမှုတွေဖြစ်ခဲ့ပုံရကြောင်းအစိုးရအဘော်ဆင်ဝါသတင်းဌာနကပြောပါတယ်။လူမှုဆက်သွယ်ရေးအင်တာနက်ဆာမင်နာတွေမှာတင်ထားတဲ့တပ်ပုံတွေထဲမှာစောက်ဦးတစ်လုံးတစ်စီတစ်ပိုင်းပြိုကျပျက်စီးနေပြီးလမ်းပေါ်မှာကားတွေဇုံတုံးမှုမျိုးဖြစ်နေတာတွေနဲ့ပေါက်ခွဲခံရတဲ့ဈေးဆိုင်တစ်ခုရဲ့ကြမ်းတမ်းမျက်နှာစာဖြစ်ပုံရတဲ့ပုံတွေကိုတွေ့ရပါတယ်။အွန်လိုင်းမှာတင်ထားတဲ့ပြောဆိုချက်တွေအရပေါက်ခွဲမှုတွေဟာဇက်တိုက်ဆိုသလိုဖြစ်ခဲ့ပြီးတော့မှောက်နေတဲ့ကားတစ်စီးနားမှာလူတစ်ယောက်လဲနေတာကိုဓာတ်ပုံတစ်ပုံမှာတွေ့ရပါတယ်။ပေါက်ခွဲမှုဖြစ်တဲ့နေရာအနှံ့အပြားမှာအပျက်စီးအပိုင်းစားတွေပြန့်ကျဲနေပါတယ်။ပေါက်ခွဲမှုဖြစ်ပြီးပြီးချင်းရိုက်ထားတဲ့ဓာတ်ပုံတစ်ခုမှာတော့လေထဲကိုမီတာရာပေါင်းများစွာအထိတက်နေတဲ့မှုဝင့်ပုံမိโกလူညီကိုတွေ့ရပါတယ်။နောက်တစ်ပုံမှာတော့ဗတင်းပေါက်တွေပွန့်ထွက်ပျက်စီးနေတဲ့အဆိုးရွားစောက်ဦးတစ်ခုဖြစ်ပုံရတာကိုတွေ့ရပါတယ်။
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2006ခုနှစ်ကခီးသည်တင်ရထားကိုဘုံဖောက်ခွဲတိုက်ခတ်ခဲ့မှုမှာပါဝင်ခဲ့တဲ့အတွက်လူ9ဦးကိုအိန္ဒိယတရားရုံးတစ်ခုကဒီနေ့ထေရန်ချမှတ်လိုက်ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်လူပေါင်း186ဦးသေဆုံးခဲ့ရပြီးရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။အဲ့ဒီတိုက်ခတ်မှုနဲ့ဆက်ဆက်ပြီးအခြား9ဦးကိုလည်းထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။မြန်မြန်တည်ပေါင်း200ရဲ့ထွက်ဆိုချက်တွေပါဝင်10နှစ်ကြာအမှုဆစ်ဆဲခဲ့ပြီးတဲ့နောက်အဲ့ဒီလူတွေမှာအပြစ်ရှိတဲ့အကြောင်းပြီးခဲ့တဲ့လကဆုံးဖြတ်ထားတာပါ။အဲ့ဒီတိုက်ခတ်မှုမှာညနေရုံးစင်းချိန်လူကျက်တဲ့ရထားပထမတန်းအထွဲ့တွေဘုံတံခံလိုက်ရပါတယ်။အစိုးရရှေ့နေတွေကတော့ပါကစ္စတန်ခြေဆိုင်စစ်သွေးကြွအုပ်စု Lashkar-e-Taiba အဖွဲ့ကလက်စစ်ထမင်းအိုးထဲမှာဘုံထည့်ခွဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီရှေ့နေတွေကပဲ2002ခုနှစ်တုန်းကနိုင်ငံနောက်ပိုင်းဂူဂျာရာပြည်နယ်အတွင်းရုံးရင်ဆက်ကပ်ဖြစ်ခဲ့တဲ့အပေါ်လက်စားပြန်ချေတဲ့အနေနဲ့သူတို့ကအခုလိုတိုက်ခတ်ခဲ့တာလို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဒီတိုက်ခတ်မှုကြောင့်အိန္ဒိယအနေနဲ့ပါကစ္စတန်နဲ့လုပ်နေတဲ့ဆွေးနွေးပွဲတွေကိုလာပေါင်းများစွာရဆိုင်ခဲ့ရပါတယ်။ဒီဆွေးနွေးပွဲတွေကိုနောက်ပိုင်းမှာပြန်ဆခဲ့ပေမဲ့2008ခုနှစ်မွန်ဘိုင်းမှာလူပေါင်း166ဦးထပ်သေးခဲ့တဲ့နောက်ထပ်တိုက်ခတ်မှုနောက်ပိုင်းမှာတော့ထပ်ပြီးရဆိုင်ထားခဲ့ရပြန်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့အောက်တိုဘာလကဘုံဖောက်ခွင့်မှုကိုကျူးလွန်တယ်လို့အဓိကတန်ရရှိထားသူကိုတခြားလူတစ်ယောက်ကဘုံထောင်ခံခဲ့တာဖြစ်တယ်လို့သူရဲ့ရှင်းလင်းကဒီကနေ့ပြောလိုက်ပါတယ်။ထိုင်းနိုင်ငံတွင်ဘုံဖောက်ခွဲခံရတဲ့ဖြစ်စဉ်တွေထဲမှာအဆိုးရွားဆုံးဖြစ်တဲ့အဲ့ဒီဖောက်ခွဲမှုကြောင့်သေဆုံးသူအများကြီးတဲ့နိုင်ငံသား14ဦးပါဝင်ပါတယ်။ပြီးခဲ့တဲ့နေ့ကဖြစ်ခဲ့တဲ့နိုင်ငံရေးဆန္ဒပြပွဲတွေရဲ့ရဲခန့်မှုတန်းကနေပြန်ပြီးနယ်လန်ထူဖို့ကြိုးစားနေရတဲ့ထိုင်းကဘာလက်ခီးသွွားလုပ်ငန်းအတွက်တော့ဒီဖောက်ခွဲမှုကအတော်လေးအထိနာစေပါတယ်။အော်ဂိုလောက်ကဖမ်းဆီးခဲ့တဲ့သူကိုဘိုင်လာမိုဟာမက်ဆိုတဲ့နာမည်နဲ့ရောအာဒမ်ကာရာဒက်ဆိုတဲ့နာမည်နဲ့ပါထိုင်းအာဏာပိုင်တွေကအီမျိုးခေါ်ဆိုပါတယ်။သူဟာလူမျိုးရေးကင်မရာတွေကနေရယူထားတဲ့ဗီဒီယိုတွေမှာတွေ့ရတဲ့နှစ်ဖျားနှစ်ရာမှာဘုံပောက်ကွဲမှုမဖြစ်ခင်ကြောပိုးတွေလုံးကိုချသွားတဲ့အင်ကြီးအဝါရောင်ဝတ်ထားသူဖြစ်တယ်ဆိုတာဝန်ခံထွက်ဆိုထားတယ်လို့ထိုင်းအနာဘန်တွေကတောက်ကြနေမှာပြောပါတယ်။အဗ်ဒူလာမန်ဆိုတဲ့လူကနှက်ကုန်းမှာအိတ်ကိုသွားချဖို့သူ့ရဲ့အမှုတွေကိုပြောခဲ့တာလို့ပယ်လာရဲ့ရှင်းနေဖြစ်သူချူချတ်ကန်ပိုင်ကပြောပါတယ
်။တပြေးချူကပကျမရေးဖွဲ့ကြီးကလမ်းညွန်ချက်တစ်ထုတ်ပြန်မှာ HIV ပိုးရှိကြောင်းစမ်းသပ်တွေ့ရှိထားသူဘယ်သူကိုမဆို ARD လို့တကောက်ခေါ်တဲ့ဒီဗိုင်းရပ်စ်နေနေစေချက်ချင်းပေးတယ်လို့တိုက်တွန်းလိုက်ပါတယ်။ARDS ရောဂါကိုဖြစ်စေတဲ့ဒီ virus ပိုးကိုနှိမ့်နေရမှာဒီ ARD ဆေးသုံးဖို့တိုက်တွန်းလိုက်ရတာကဒီဆေးကိုရောဂါဖြစ်ပြီးစောစောသုံးနိုင်သူတွေအနေနဲ့ ပိုပြီးအသက်ရှည်လာတာပိုပြီးကျန်းမာလာတာခြားလူတွေကိုကူးဆက်စေမယ့်အန္တရာယ်ပိုနည်းလာတာတွေကိုမကြခင်တွေ့ရှိချက်တွေကပိုခိုင်မာသွားစေလို့ပါလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီနေ့ထုတ်ပြောလိုက်ပါတယ်အရင်တုန်းကတော့ကုလသမဂ္ဂရဲ့ဒီကျန်းမာရေးအဖွဲ့ကြီးအနေနဲ့ဒီလူနာတွေမှာကုခံဆွမ်းဆန်ဆဲရည်အတွက်တသက်မှတ်မှတ်နေတာအောက်ကိုကြလာမှသာဒီဆေးကိုသုံးတင်တယ်လို့အကြံပေးထားခဲ့ပါတယ်ခင်ဗျာ
ဒီဥက္ကဋ္ဌရှေ့ပိုင်းစီကျန်းပြည်နယ်ကကျန်တန်းမြစ်မှာတာမန်နဲ့ထူကြတဲ့ရေလိုင်းကြီးဖြစ်ပေါ်နေတာကိုကြည့်ဖို့ကမ္ဘာလက်ခီးသောထောင်ပေါင်းများစွာရောက်လာနေကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီရေလိုင်းကြီးမျိုးဟာအားကောင်းတဲ့လိုင်းလုံးကြီးတစ်မျိုးဖြစ်ပြီးရေစည်းကိုဆန့်ကျင်ပြီးတော့မြေကြီးကိုတွန်းတင်ဖြစ်တာပါ။အခုကျန်တန်းမြစ်ကရေလိုင်းဟာကမ္ဘာပေါ်မှာအမြင့်ဆုံးနဲ့စီးနှုန်းအမြန်ဆုံးရေလိုင်းဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းဟိုင်နင်းမြို့နာကမြေကမ္ဘာတစ်လျှောက်ရေလိုင်းတွေရိုက်ခတ်လေရှိပါတယ်။ဒီနေ့ရေလိုင်းကတော့ဒူဂျူအန်တိုင်ဖုန်းမုန်တိုင်းကြောင့်နှစ်ပေါင်းများစွာအတွင်းအကြီးဆုံးရေလိုင်းဖြစ်တယ်လို့ဒေသတွင်းကြွမ်းကျင်သူတွေကပြောပါတယ်။နှစ်စဉ်စက်တင်ဘာလ30ရက်ပတ်ဝန်းကျင်လောက်မှာဖြစ်လေရှိတဲ့ဒီတဘာဝအခြေအနေဖြစ်ပျက်ကိုကြည့်ဖို့ကမ္ဘာလက်ခီးတွေအများအပြားပုံမှန်လို့သွားကြလေရှိပါတယ်။ကျန်တန်းမြေရိုင်းအခြေအနေကိုကြည့်ရှုကြတာဟာလွန်ခဲ့တဲ့နှစ်ရာပေါင်းများစွာကတည်းကရှိခဲ့တာပါ။နေရက်ဆွဲအားဒေသတွင်းတူမတူတဲ့ပထဝီရေမြေအနေအထားတွေကြောင့်ကျန်တန်းမြေရိုင်းနှစ်စဉ်ပေါ်ပေါက်လေရှိပါတယ်ခင်ဗျာ
။ထူးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။တိုင်းရင်းသားလက်နက်ကိုင်တို့ကိုစားမြန်မာအစိုးရနဲ့အပြစ်ခတ်ရစေရေးဥဆောင်ဆွေးနွေးနေတဲ့တိုင်းရင်းသားအစင်းမြင့်ညီနိုင်ရေးအဖွဲ့ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။တနင်္ဂနွေအပြစ်ခတ်ရစေရေး NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့တွေနဲ့လက်မှတ်မရေးထိုးမဲ့အဖွဲ့တွေကွက်ကွဲပြားပြားဆုံးဖြတ်နိုင်ခဲ့တာကြောင့်အစိုးရနဲ့တိုင်းရင်းသားအစင်းမြင့်ညီနိုင်ရေးအဖွဲ့ SD တို့အကြားဆက်ပြီးညီနိုင်စရာမရှိတော့တာကြောင့်အခုလိုဖျက်သိမ်းလိုက်တာပါ။ထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်နေတဲ့တိုင်းရင်းသားထိပ်သီးကောင်ဆောင်တို့ရဲ့အစည်းအဝေးမှာသဘောကွဲလွဲမှုရှိခဲ့ပြီးနောက်ဆုံးနေမှာတော့အခုလို SD အဖွဲ့ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့ထိပ်သီးညီလာခံမှာဘာရီဆွေးနွေးဆုံးဖြတ်ခဲ့ကြတယ်လဲဆိုတာကိုတော့ထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့ DKPA ရဲ့စစ်ရေးချုပ်ယုံဒုတိယဦးစီးမှုဘုံမူစောစိန်ဝင်းကိုမတင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။ဘုံမူတို့ဒီ SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီဆိုတာဟုတ်ပါသလားရှင်ဘုံမူ။
အဲ့လိုဖြတ်သိမ်းတဲ့ပုံစံမျိုးရလို့တော့မဟုတ်သူကအဲ့ဒီမှာသူ NCA ရဲ့ဆွေးနွေးချက်ကိုရောက်ရှိတဲ့သူကတော့ဤရတာကိုဆုံးသွားတယ်ဆိုတဲ့ပုံစံဖြစ်ပါလား
အဲ့တော့ SD အဖွဲ့ကဆက်မရှိတော့တော့ဘူးပေါ့နော
်လက်ရှိမှာ SD ကဟိုနေမရှိတော့တဲ့ပုံမျိုးဖြစ်ပါတော့ဟုတ
်ကဲ့ရှင်သ
ူတော့ပြီးဆုံးသွားတယ်ဆိုတဲ့ပုံဖြစ်ပါတော့
အော်ဟုတ်ကဲ့ရှင်အဲ့တော့ဘုံဘူးတို့ထိုးမဲ့အဖွဲ့ကတေချာပေါက်ဘယ်နှဖွဲ့ဖြစ်သွားပါလဲရှင်
လက်ရှိရှင်မှာအဲ့ဒီရှိဝေးမှာကျွန်တော်ခုနဖွဲ့ဖြစ်ပါတယ်
။အဲ့တော့ဒီကြံတဲ့အဖွဲ့တွေအနေနဲ့ရောအပြစ်ခတ်ရက်စဲကိုဘယ်လိုဆက်ဆွေးနွေးမယ်လို့တို့သဘောထားရှိကြပါလဲရှင
်။လက်ရှိကျတော့တချို့ကလည်းအပြစ်ခတ်ရက်စဲကိုယူထားတဲ့အဖွဲ့ကလည်းယူထားတာရှိတယ်။အဲ့ဒီဟာကိုပဲလက်ရှိစက်ထိတ်တဲ့ NCA ကိုတက်နေအောင်တို့သွားမယ်လို့တော့ယူဆပါတယ်။
ဟုတ်ကဲ့ရှင်အခုလက်ရှိဘုံမှုတို့ဒီထိပ်သီးတွေဆွေးနွေးပွဲမှာဘာဘယ်ကိစ္စဘယ်ကြောင်းညာများအခြေအနေဖြစ်နေကြပါလဲရှင
်အဲကြောင်းညာကိစ္စရယ်ဘယ်လိုပြောမလဲအဓိကကတော့သွားရေးမသွားရေးကိုအဲ့မှာဟိုနေဆွေးနွေးကြပြီးတော့အဲ့ဒီသွားတဲ့အဖွဲ့နဲ့လက်ရှိကြနေမဲ့အဖွဲ့တွေကိုဘယ်လိုချိတ်ဆက်ကြမလဲဆိုတာကိုလည်းတဆွေးနွေးကြတာပ
ါဘုံမှုတို့ဘယ်နည်းလောက်လက်မှတ်ထိုးပြကြမလဲရှင်အစိုးရနဲ့
အဲ့ဒီလက်မှတ်ထိုးမဲ့ရတော့တရဝင်းမနေမထုတ်ပြန်ဘူးခင်ဗျအဲ့ဒီမှာကျွန်တော်တို့ကသုံးရက်နှစ်မှာရန်ကုန်မှာစုံပြီးမှအဲ့ဒီလက်မှတ်ထိုးမဲ့ရကိုညနိုင်မှထုတ်ပြန်မယ်လို့ပြောပါတယ
်လက်မှတ်မထိုးနိုင်တဲ့အဖွဲ့တွေရဲ့အခက်အခဲကအဓိကဘာများသူတို့ကလက်မခံနိုင်ဖြစ်နေကြပါလဲပုံမှု
ကျွန်တော်အကြမ်းမြင်ကြီးတော့ကတော့အစိုးရကထိုးဖို့မလိုဘူးဆိုတဲ့အဖွဲ့တွေကိုပါလာအောင်သောဆိုင်နဲ့ဆိုတဲ့သဘောမျိုးဆက်ရောက်နေပါလေ
။မတင်ကြီးထိုက်က DKBA ရဲ့စစ်ရေးချုပ်ယုံဒုတိယဦးစီးမှုပုံမှုစောစိန်ဝင်းကိုမေးမြန်းသွားတာပါရှင်။တနင်္ဂနွေပစ်ခတ်တိုက်ခိုက်မှုရစဲရေးတဘောတူစာချုပ် NCA အချောတပ်မူကြမ်းထွက်ပေါ်လာရေးနှစ်နဲ့ချီဆွေးနွေးခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့18ဖွဲ့တို့ကအားလုံးပါဝင်လက်မှတ်ရေးထိုးလိုကြပေမဲ့မြန်မာအစိုးရဘက်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကိုပါဝင်လက်မှတ်ရေးထိုးခွင့်မပေးနိုင်ဖြစ်နေတာပါ။ချင်းမိုင်မျိုးကတိုင်းရင်းသားထိပ်သီးတွေရဲ့ညီလာခံမှလည်းအပြစ်ခတ်ရစဲဖို့တဘောတူတဲ့အဖွဲ့တွေနဲ့တဘောမတူကြတဲ့အဖွဲ့တွေကြားအပြစ်ခတ်ရစဲရေးရှေ့ဆက်သွားမဲ့အစီအစဉ်နဲ့ပတ်သက်ပြီးအကြိမ်နဲ့ဆွေးနွေးခဲ့ကြရတာဖြစ်ပါရဲ့ရှင်။ VA မြန်မာပိုင်းကနေပုတ်ထူနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တစ်ဆက်တည်းမှာပဲ SD အဖွဲ့ဖြတ်သိမ်းတဲ့သတင်းနောက်တစ်ပုတ်ကိုတင်ပြပါောင်းမယ်။တိုင်းရင်းသားအဆင့်မြင့်ညှိနှိုင်းရေး SD အဖွဲ့အတွင်း NCA အပြစ်ခတ်ရဆေးရေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲလွဲမှုတွေရှိနေလို့ SD အဖွဲ့ကိုဖြတ်သိမ်းလိုက်ပြီးလို့ဒီနေ့ထိုင်းနိုင်ငံမှာကျင်းပတဲ့ SD အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ။ NCA လက်မှတ်ရေးထိုးရေးမှာအခက်အခဲရှိနေသေးတဲ့အဖွဲ့တွေဘက်ကSD အဖွဲ့အစား NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ SD အဖွဲ့ကိုဖြတ်သိမ်းဖို့မတင်တော်ဘူးလို့လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေကရှုံးမြင်နေကြပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်
။အပြစ်ခတ်ရစရေးသဘောတူညီစာချုပ် NCA လက်မှတ်ရေးသွေးရေးကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားအဖွဲ့တွေကြားအမြင်ကွဲလွဲမှုတွေရှိနေတာကြောင့်တိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေး SD အဖွဲ့ကိုဖြတ်သိမ်းလိုက်ပြီလို့ဒီကနေ့ SCC ဝေးကနေဆုံးဖြတ်လိုက်ပြီးဖြစ်ပါတယ် SD ဖွဲ့ကိုဖြတ်သိမ်းပြီးနောက်ပိုင်း NCA လက်မှတ်ရေးသွေးရေးကိုလက်မခံသေးတဲ့ဖွဲ့တွေအနေနဲ့ NCCT ကတနင်္ဂနွေလို့အပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့နဲ့ငင်းချမ်းကြီးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းအစည်းအဝေးကိုလေ့လာဆောက်ရှိသူရှမ်းတန်တော်စစ်အဒီတာချုပ်ကိုစိုင်းမင်းကခုလိုပြောပါတယ
်ဟိုဒီခုနှစ်ဖွဲ့ကလက်မှတ်ထိုးမယ်ချန်နယ်ဖွဲ့တွေကမထိုးသေးဘူးအဲ့လိုမျိုးဖြစ်နေလေအဲကြောင့်အများစုမထိုးတဲ့အဖွဲ့တွေက UNFCA ဖွဲ့ဝင်တွေဖြစ်ကြတဲ့တချို့တွေကလည်းပြောနေတယ် UNFCA တိုင်းသွားမယ်တဲ့ဒါမင်းနောက်ဆုံးကြရတည်ရတဲ့အချိန်ကြီးကတော့ NCCT ကိုဒီအစိုးရနဲ့ဒီတရမ်းကြီးလုံးအပြစ်ခတ်ပြတ်နိုင်ဖို့ပေါ့နော်အစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ NCCT ကိုဆက်လက်တာဝန်ပေးထားဖို့ရှိတယ်
တိုင်းဒါစိမင်းညီနိုင်ရေး SD ဖွဲ့ရဲ့ထိုင်းနိုင်ငံကျင်းပမြို့မှာကျင်းပခဲ့တဲ့ဒီကနေ့နောက်ဆုံးစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါတိုင်းဒါစိမင်းညီနိုင်ရေး SD ဖွဲ့တွင်မှာအလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးနဲ့တပွဲချင်းလိုက်အမြန်လက်မှတ်ရေးထိုးရေးဆိုတဲ့အမြင်ကွဲလဲမှုတွေလည်းရှိနေပါတယ်အခုလို SD ဖွဲ့ဖြတ်သိမ်းသွားပေမဲ့ထိခိုက်မှုမရှိသလိုတိုင်းဒါလက်နက်ကန်ဖွဲ့ချင်းချင်းဘလို့ပေါင်းစပ်လှုပ်ဆောင်မလဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့ပြည်ထောင်စု Institute ရဲ့ Director ဥခွန်ဆိုင်ကအခုလိုပြောပါတယ်
ကျွန်တော်မြင်တာကတော့ဒီဒီလိုဖြတ်သိမ်းလိုက်တာဘာမှအကျိုးရောက်တာမျိုးမရှိဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့လည်းသူတို့လုပ်ငန်းကိုပြီးအောင်လုပ်လုပ်ပြီးဒီနမနစ်ကအစီအစဉ်နဲ့ခံပြီးဒီအခုအားလုံးဒီသူတို့တိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေကဘယ်လိုအဆုံးဖြတ်ပြီမလဲဆိုတာပိုင်းမျိုးပဲ
။ရှမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်သူဖြစ်သူစမ်းညွတ်လွင်ကတော့အခုလိုတိုင်းဒါစိမ့်မြင့်ညှိနှိုင်းရေး SD ဖွဲ့ကိုဖြတ်သိမ်းသွားမဲ့ကိစ္စရဟာမလုပ်ဆောင်သင့်ဘူးလို့လဲဆိုပါတယ
်။ဖြစ်တတ်ပါဒီစီးပြီးခံရင်းပေါ့နော်အမျိုးမြင့်ကြီးပေါ့ပါလေစကားပြောပါရဲ့ဒီတော့လည်းပဲဒါကိုပြီးပြီးဆိုပြီးသဘောမထားတဲ့ဘူးဒါကိုဆက်လက်ပြီးတော့ကျွန်တော်ဒီနည်းနည်းနိုင်တယ်နည်းနည်းနိုင်ခြင်းယူတော့ချက်သိမ့်ပြီးတော့မတင်တော့ဘူးလို့ပြောထားပါတာ
မနေ့ကကျင်းပခဲ့တဲ့အစည်းအဝေးမှာအဖွဲ့ခုနှစ်ဖွဲ့ကနေ NCA လက်မှတ်ရေးသွေးသွားဖို့သဘောထားပြီးခဲ့ကြပြီးအဖွဲ့ဆယ်ဖွဲ့ကတော့လက်မှတ်ရေးသွေးဖို့အစဉ်သင့်မဖြစ်သေးသလိုအလုံးစုံပါဝင်ရေးမူတိုင်းဆက်လက်ရပ်တည်သွားမယ်လို့ SD ခေါင်းဆောင်တွေကပြောပါတယ်NCA လက်မှတ်ရေးသွေးရေးကိစ္စနဲ့ပတ်သက်ပြီးတော့ KNU ကရင်မျိုးသားစည်းရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ချင်းမျိုးသားတပ်ဦး CNF ပို့မျိုးသားလူမျိုးရေးဖွဲ့ချုပ် BNL မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALV စရှိတဲ့ခုနှစ်ဖွဲ့ကနေလက်မှတ်ရေးသွေးသွားဖို့သဘောတူခဲ့ပါတယ်အခြားဖွဲ့ဝင်10ဖွဲ့ဖြစ်တဲ့ကရင်မျိုးသားတုတ်သက်ရေးပါတီ KMPP မွန်ပြည်သက်ပါတီ NNSP မြောက်ပိုင်းရှမ်းပြည်သက်မတော် SFPP SSA ကချင်လွတ်လပ်ရေးဖွဲ့ KIU လာဟုဒီမိုကရက်တစ်ပါတီ LDP ဝမျိုးရာဖွဲ့ချုပ် WNO ရခိုင်မျိုးရာကောင်စီ ANC ပလောင်ပြည်လူမျိုးရေးသားဦး BSLF ရခိုင်သက်မတော် Arakan Army ကိုကန်သက်ဖွဲ့ NMDAA ကတော့လက်မှတ်ရေးသွေးဖို့အစဉ်သင့်မဖြစ်သေးသလိုအလုံးပါဝင်နိုင်ရေးမူဆိုင်ဆက်လက်ရပ်တည်သွားမှာဖြစ်ပါတယ် NCA လက်မှတ်ရေးသွေးဖို့အစဉ်သင့်ဖြစ်နေပြီလို့ထုတ်ပြန်ခဲ့တဲ့တောင်ပိုင်းရှမ်းပြည်သက်မတော် RCSS SSA အနေနဲ့ကလက်မှတ်ရေးသွေးရေးကိုဗဟိုကော်မတီစည်းဝေးကနေထပ်မံအတည်ပြုဆုံးဖြတ်သွားရမယ်လို့ RCSS ပြောခွင့်ရဘူမှုကြီးဆိုင်းလာကအခုလိုပြောပါတယ
်။ဒီအောင်ဆုံးဖြတ်ချက်ဖြစ်ဖို့ဗဟိုကော်မတီစည်းဝေးကိုကျင်းပပြီးတော့သဘောထားရမယ်လားမှဖြစ်တယ်လို့အဲ့ဒါကိုကျွန်တော်တို့စောင့်။ NCA ဆိုတာတောင်းနေတာတိုက်နေတာ။ဒါတကယ်ဒီကျွန်တော်နိုင်ငံမှာအဖြစ်ခရရဲ့ရေးဒီလက်နိုင်ငံအခေါ်ဆောင်တယ်မှာ NCA ဝင်နေတာလို့ဒါကြောင့်မို့ NCA ဖြစ်ဖို့ကျွန်တော်တို့လည်းလိုလားပါတယ်။အဲဒီတောင်းရင်မကတ်နေဘူးကျွန်တော်တို့ရဲ့ဒေသခံမှာတော်တော်ကြီးဖြစ်နေတယ်ဒီကြေးကြီးတွေကလည်းဒီတော့တော်တော်ဒုက္ခပြရနေကြတယ်တော်တော်ကြီးကောင်းဒုက္ခချင်းနဲ့ခံနေရတယ်ဖန်ချင်းချင်းနဲ့ခံနေရတယ်ဆိုရင်ဒီအန်ဂျီဆိုတော့အမြတ်တော်ရောက်လာလဲရှိတယ်ဖြစ်နေတယ်
စက်တင်ဘာလ28ရက်နေ့ကနေ30ရက်အထိကျင်းပခဲ့တဲ့SD ဖွဲ့ရဲ့ဆုံးဖြတ်ချက်ကိုတရားဝင်မထုတ်ပြန်သေးပေမဲ့ဒီလိုတိုင်းဒါစီမြင့်ညှိနှိုင်းရေးSD ဖွဲ့ကိုဖျက်သိမ်းသွားဖို့ဆုံးဖြတ်ချက်ပေါ်ထွက်လာတာဟာအချင်းချင်းညီညွတ်ရေးကိုပြပြစီပြီးတိုင်းဒါတွေမြို့မှန်းနဲ့ဖက်ဒရယ်ပြည်ထောင်စုတိစောက်ရေးလုပ်ငန်းစဉ်တွေမှာအဟတားဖြစ်စေနိုင်တယ်လို့လဲရှမ်းတိုင်းဒါများဒီ
မြန်မာနိုင်ငံမှာလှမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ရွေးကောက်ပွဲကော်မရှင်အဖွဲ့ကတောင်းဆိုထားတဲ့အတိုင်းပဲ EU ဥရောပသမဂ္ဂအဖွဲ့ကရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိနေကြပြီဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာရွေးကောက်ပွဲကိုဘယ်လိုပုံစံနဲ့ဘယ်ဒေသတွေမှာလေ့လာစောင့်ကြည့်ကြမှာပါလဲ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကတင်ပြပေးပါမယ်ရှင်။
မကြခင်မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲဟာတရားမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက် EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ကမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂအဖွဲ့ပြန်ကြားရေးဌာနကပြောခွင့်ရသူမာယာခွန်ဂျီယက်စစ်ကအခုလိုပြောပါတယ်။
The election observation mission observes the whole process of elections from the beginning the early stages to the post election
အခုဖွဲ့လိုက်တဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲစောင့်ကြည့်လေ့လာရေး EOM အဖွဲ့ဟာအဖွဲ့ဝင်9ဦးပါဝင်ပြီးတော့ဥရောပသမဂ္ဂရဲ့ဒုဥက္ကဋ္ဌ Mr. Alexander Greflandrov ကဦးဆောင်မှာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့ဥရောပသမဂ္ဂအစိမ့်မြစ်ကိုယ်စားလှယ်အဖွဲ့ရဲ့ MOU သဘောတူညီတဲ့အထက်မှာတိုင်းနိုင်ငံလုံးမှာရှိတဲ့ဒေသတွင်းနဲ့ပြည်နယ်အလုံးကကြိုတင်မဲ့ပေးတာတွေအပါအဝင်ရွေးကောက်ပွဲအစီအစဉ်ကိုစောင့်ကြည့်လေ့လာခွင့်ရမှာဖြစ်ပါတယ်။ Mr. Alexander Greflandrov ဦးဆောင်တဲ့ EU ဥရောပရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ဟာစက်တင်ဘာလ26ရက်နေ့ကတည်းကမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးတဲ့အထိနေသွားမှာဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုရောက်ရှိနေတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက် EU ကရည်ရှိနေတဲ့ရေတူစောင့်ကြည့်လေ့လာရေးအဖွဲ့တွေလည်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပါတယ်။လာမယ့်အောက်တိုဘာလ9ရက်နေ့ကျရင်ရွေးကောက်ပွဲကိုရေတူအနေနဲ့စောင့်ကြည့်လေ့လာမယ်။အဖွဲ့ဝင်62ဦးပါဝင်တဲ့အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပြီးတော့ကြံရည်ရှည်စောင့်ကြည့်လေ့လာမယ့်အဖွဲ့ကတော့အဖွဲ့ဝင်အယောက်30ပါဝင်ပြီးနိုဝင်ဘာလ2ရက်နေ့ကျမှမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာရှိနေတဲ့ EU ရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့နဲ့လာမယ့်အောက်တိုဘာလဇန်နဲ့နိုဝင်ဘာလဇန်မှာရောက်ရှိလာမယ့် EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေပူးပေါင်းပြီးတော့ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာလ8ရက်နေ့မှာအတူစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။
After the elections and then the more comprehensive one after some time where all the data is being analyzed and then there are recommendations
ရွေးကောက်ပွဲကျင်းပပြီးနောက်ပိုင်း48နာရီကြာမှာ EU ဥရောပသမဂ္ဂအဖွဲ့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့သူတို့ရဲ့တွေ့ရှိမှုတွေကိုနောက်ဆုံးကြေညာရဲ့ထုတ်ပြန်သွားမှာဖြစ်တယ်လို့ EU ဥရောပသမဂ္ဂပြန်ကြားရေးဌာနကပြောခွင့်ရသူ Maya Conchiesis ကပြောသွားတာဖြစ်ပါတယ်လက်ရှိမက်ဆင်မာယွင်းတဲ့ကိစ္စတွေတချို့ဒေသတွေမှာနိုင်ငံရေးပါတီတွေမဲဆွယ်စီယုံကြီးမလုပ်နိုင်တာတွေနဲ့မဲယုံမဖွင့်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေမာယာခွန်ဂျီယက်စစ်ကအခုလိုပြောပါတယ
် This is the first proper election observation mission I can't give you more precision in at this stageWe've engaged with the authorities to
အခုကျင်းပမဲ့ရွေးကောက်ပွဲဟာနှီးစနစ်ကြကြကျင်းပတဲ့ပထမဦးဆုံးရွေးကောက်ပွဲဖြစ်တဲ့အတွက်ဒီအခြေအနေကြောင့်ဒီထက်ပိုပြီးတိကျတဲ့အချက်အလက်ကိုမပြောနိုင်တဲ့အကြောင်းဒါပေမဲ့အစကရှင်းရှင်းလင်းလင်းပြောထားသလိုပါပဲဘာသာရေးနဲ့လူမျိုးရေးခွဲခြားမှုတွေဖိနှိပ်မှုတွေမပါတဲ့စစ်မှန်တဲ့ပွင့်လင်းမြင့်တာမှုရှိတဲ့ရွေးကောက်ပွဲမျိုးကိုမြင်ကျင်တာဖြစ်တယ်လို့သူမကပြောပါတယ် EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဟာတည်တံ့လွတ်လပ်တဲ့အဖွဲ့ဖြစ်ပြီးတော့ရွေးကောက်ပွဲဆိုင်ရာအဆင်ဆင်းနဲ့ရွေးကောက်ပွဲရလာတွေကိုဝင်ရောက်ဆက်ဖက်မှာမဟုတ်ပါဘူးရှင
်။ရှားဖောင်တင်ပြသွားတာပါရှင်။ခုတော့ဒီကနေ့စီစဉ်ပထမပိုင်းအဆုံးမသတ်ခင်ပြည်တွင်သတင်းတပုတ်နောက်ဆုံးတင်ပြပါဦးမယ်။တရားရေးဌာနတွေနဲ့ပြည်သူတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်နေတယ်လို့ Mind Justice အစီအစဉ်ကောင်းဆောင်ကပြောဆိုလိုက်ပါတယ်။EU ဥရောပသမဂ္ဂနဲ့ရန်ကုန်မြို့ British Council တို့ပူးပေါင်းဆောင်ရွက်မဲ့ Mind Justice အစီအစဉ်ဟာအောက်ခြေအဆင့်မြန်မာနိုင်ငံသားတွေတရားမျှတရေးကိုနားလည်စေဖို့နဲ့ပြဿနာတွေကိုဖြေရှင်းရမှာပုံမိုလွယ်ကူစေဖို့အသိပညာပေးလုပ်ငန်းဆောင်ရွက်သွားမှာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။လက်ရှိမြန်မာပြည်သူတွေနဲ့တရားရေးဌာနတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ My Justice အစီအစဉ်ခေါင်းဆောင် Peter Viner ကအခုလိုသုံးသပ်လိုက်ပါတယ
် We understand trust is the biggest issue facing the justice sector. You know, there is a mistrust
တရားရေးကဏ္ဍမှာအဓိကရင်ဆိုင်နေရတာကယုံကြည်မှုပြဿနာပါ။ဌာနဆိုင်ရာအဖွဲ့အစည်းတွေကိုယုံကြည်မှုကင်းမဲ့နေတာကိုကျွန်တော်တို့တွေ့ရှိထားပါတယ်။တချို့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုယ်တိုင်ကလည်းသူတို့ပေါ်မှာယုံကြည်မှုကင်းမဲ့နေတာကိုလက်ခံကြပါတယ်။တရားရေးဆိုင်ရာအကြီးအကဲကိုယ်တိုင်ကပြည်သူလူထုတွေအနေနဲ့သူတို့ပေါ်ယုံကြည်ကင်းမဲ့နေတာဟာအဓိကအဟံတားတစ်ခုဖြစ်နေတာကြောင့်ပြန်လည်တည်ဆောက်လိုတယ်လို့လည်းပြောပါတယ်။ရဲတပ်ဖွဲ့တွေကိုလည်းလူတွေကနှစ်ပေါင်းများစွာကြောက်ရွံ့နေကြပါတယ်။ဒီကြောက်တရားတွေပျောက်သွားအောင်စ조사ရပါလိမ့်မယ်။ဒီအတွက်ကျွန်တော်တို့ကရဲတပ်ဖွဲ့တွေကိုလိုအပ်တဲ့အကူအညီတွေပေးသွားမှာပါ။
EU ဥရောပသမဂ္ဂရဲ့ထောက်ပံ့မှုနဲ့ British Council ကိုပူးပေါင်းပြီးဆောင်ရွက်မဲ့ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကို Peter Viner ကအခုလိုရှင်းပြပါတယ်
။ We aim to try and improve the way people access justice in a community.
ညနေစင်ပါဝင်အောက်ခြေလူထုတွေတရားမျှတမှုကိုနားလည်ပြီးတရားမျှတမှုတိုးတက်လာစေဖို့ကျွန်တော်တို့ရည်ရွယ်ပါတယ်။ဒါပြင်တရားရေးကဏ္ဍကလည်းအဓိကကျတာကြောင့်တရားရေးအရာရှိတွေပြည်သူလူထုကိုပေးနေတဲ့ဝန်ဆောင်မှုတွေတိုးတက်လာအောင်သိပညာပေးပြီးတော့ကူညီသွားမှာပ
ါ My Justice အစီအစဉ်ကနေရာဇဝတ်မှုဆိုင်ရာတရားမျှတမှုတွေကိုပဲလေ့လာဆောင်ရွက်သွားမှာမဟုတ်ဘဲပြည်သူတွေနေ့စဉ်ရင်ဆိုင်နေရတဲ့တရားမျှတမှုမရှိတဲ့အကြမ်းဖက်လိုက်စားမှုပြဿနာတွေကိုလည်းနားလည်ဖြေရှင်းနိုင်အောင်ကူညီသွားမှာဖြစ်တယ်လို့ Peter Viner ကပြောပါတယ်ဒီစီမံကိန်းအတွက်ယူရိုငွေတန်20ထောက်ပံ့သွားမယ်။မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂကိုယ်စားလှယ်ရုံးက Isabel Faria de Almeida ကတရားဥပဒေစိုးမိုးရေးဟာဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့အခုလိုပြောပါတယ်
။ We think in fact that rule of law is a priority for the EU and of great importance.For the reforms in Myanmar because
တရားဥပဒေစိုးမိုးရေးဟာပြည်ဝင်ပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်အဓိကဦးစားပေးကိစ္စလို့ကျမတို့ဥရောပသမဂ္ဂကယုံကြည်ထားပါတယ်တရားဥပဒေမရှိဘဲစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရောက်နိုင်မှာမဟုတ်ပါဘူးနောက်ပြီးယုံကြည်မှုကအဓိကတော့ချက်ဖြစ်ပါတယ်ပြည်သူလူထုတွေအနေနဲ့နိုင်ငံကတရားဥပဒေစိုးမိုးရေးကိုစိတ်ချယုံကြည်နိုင်ဖို့လည်းအရေးကြီးပါတယ
်ဒီအစီအစဉ်မှာအောက်ခြေအဆင့်ပြည်သူလူထုတွေအရက်ဖက်အဖွဲ့အစည်းတွေအပါအဝင်ဥပဒေရေးရာကြွန့်ကျင်သူတွေတရားမျှတမှုဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးပြဿနာကိုတရားမျှတစွာဖြေရှင်းတတ်အောင်အသိပညာပေးလုပ်ငန်းတွေဆောင်ရွက်မှာဖြစ်ပါတယ်။ဒါအပြင်ရမုံငွေကိုလည်းဌာနဆိုင်ရာနဲ့ပြည်သူလူထုအသိပညာပြန့်ပွားရေးလုပ်ငန်းတွေအတွက်ပဲအသုံးပြုသွားမှာဖြစ်ပါတယ်။ဒါကြောင့်မြမပြည်သူတွေအတွက်တကယ်ထိရောက်တဲ့အစီအစဉ်တစ်ခုဖြစ်နိုင်တယ်လို့ဖွံ့ဖြိုးရေးမှန်နိုင်ကဒေါ်ပန်စီထွန်းသိန်းကအခုလိုသုံးသပ်ပါတယ်။
ဒီအောက်ခြေမှာရှိတဲ့ပြည်သူလူထုတွေရဲ့အတန်ကြီးပြည်သူလူထုတွေပို့ပြီးတော့ပါဝင်အောင်လုပ်တဲ့လုပ်ငန်းတွေလုပ်မှဖြစ်တဲ့အတွက်အလုံးအတွက်အကျိုးရှိနိုင်မယ်လို့ထင်ပါတယ
်စက်တင်ဘာလ29ရက်နေ့ကစတင်လိုက်ပြီးဖြစ်တဲ့ My Justice အစီအစဉ်ကိုကနဦးပိုင်းမှာ Justice Center လို့ခေါ်တဲ့တရားရေးဌာနတွေရှိတဲ့ရန်ကုန်နဲ့မော်လမြိုင်မြို့တွေမှာစတင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတော့တရားမျှတမှုအတွက်ပညာပေးဖို့လိုအပ်နေတဲ့ပြည်နယ်နဲ့တိုင်းဒေသကြီး6ခုမှာဆောင်ရွက်သွားမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio အစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9:00ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6:00နာရီခွဲကနေ9:00နာရီအစားညနေ 6:00 ကနေ 9:00 နာရီအထိတနအီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲတိုးချဲ့အစီအစဉ်တွေကိုလည်းအားပေးနာဆင်ကြပါအောင်ရှင် VOA ရဲ့ထုတ်လွှင့်မှုတွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ် VOA American အတန်းရဲ့ပုံထုံးနဲ့ညာဖက်ဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတော့ line meter 24 25နဲ့32တို့ကနေဖန်ယူနာဆင်နိုင်ပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ30ရက်ပို့ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအထိအစီအစဉ်တွေကို line to meter 24 25 51အပြင် line meter 190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီနေ့အပတ်စဉ်ကဏ္ဍတွေထဲမှာနားဆင်ရမှာကတော့
သူဟာဒီရုပ်ောက်ပဲဥပဒေနီးဥပဒေကိုလည်းသိရှိရမယ်နောက်ပြီးတော့မဲယုံထဲမှာလိုက်နာရမယ်စီမင်းစီကန်းနေနောက်မဲပေးဖို့နီးစနစ်ဒီ
မဲယုံဆောင်ကိုယ်စားလှယ်တွေရှိရမယ်အရေးချင်းတွေကို NLD ပါတီရန်ကုန်တိုင်းအလုံးမှုဆောင်ဦးခင်မောင်ဝင်းကပြောသွားတာပါရှင်အပြည့်စုံကိုမြန်မာတခွင်အစည်းအဝေးမှာနားဆင်ရမှာပါဒါအပြင်ခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရအောင်ပါရှင်ဒီတစ်ပတ်မှာတော့မြန်မာရွေးကောက်ပွဲမွေးဆွဲမှုနဲ့ပတ်သက်တဲ့သတင်းနဲ့အတူမန္တလေးကရင်ထိန်ရဲ့အသက်ခံရတဲ့သတင်းတွေကိုတင်ပြထားပါတယ်မအိမ်ခိုင်ဦးရေးသားထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
ကုတ္တပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆွယ်ဟောပြောမှုတွေနဲ့သတင်းမီဒီယာတွေပေါ်မှာတင်ပြထားမှုတွေမန္တလေးကရင်ထင်းရဲ့အသက်ခံရမှုနဲ့ပတ်သက်တဲ့နောက်ဆက်တွဲအကြောင်းအရာတွေနဲ့ရွေးကောက်ပွဲသတင်းယူနီးတင်နန်းနေနေရအနှံ့မှာပေးနေပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးလူထုအတွင်းမှာသတင်းပြန့်နှံ့မှုတွေနှေးပါနေသေးတယ်ဆိုတဲ့အကြောင်းတွေကိုတင်ပြခြင်းပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆွယ်မှုဟောပြောတာတွေဝေဖန်ဆန်းစစ်ဖော်ပြချက်တွေမဲပေးမဲ့သူတွေအနေနဲ့သတင်းမီဒီယာတွေကနေတဆင့်ရရှိတာအားနည်းနေသေးတယ်လို့တချို့သတင်းသမားတွေကသုံးသပ်ကြပါတယ်။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ကရက်ပေါင်း40ဝန်းကျင်သာလိုတော့တဲ့အချိန်လည်းဖြစ်ပါတယ်။အခုလက်ရှိအနေအထားတိကြည့်မယ်ဆိုရင်ကြေးလက်နဲ့မြို့နယ်တွေမှာလွတ်လပ်တဲ့သတင်းစာစာဆောင်ပြန့်နှံ့မှုကအကန့်အသတ်ရှိနေသေးတယ်လို့ဆိုပါတယ်။တကယ်တမ်းနယ်တွေကိုပြန့်နှံ့ရောက်ရှိနိုင်တာကတော့ရုပ်သံနဲ့ရေဒီယိုပဲဖြစ်ပါတယ်။ဒါပေမဲ့ရုပ်သံနဲ့ရေဒီယိုကိုအစိုးရကကန့်သတ်ထားမှုတွေရှိတာကြောင့်ရွေးကောက်ပွဲမဲဆန္ဒပေးမှုနဲ့ပတ်သက်ပြီးပညာပေးတာတွေကလွှဲရင်ပါတီဒါမှမဟုတ်ကိုယ်စားလှယ်လောင်းအချင်းချင်းအပြန်အလှန်ပြောဆိုမဲဆွယ်တာမျိုးပါတီရဲ့အသက်ဝင်တဲ့မဲဆွယ်မှုမျိုးတွေကိုရေဒီယိုရုပ်သံမှာမတွေ့ရသေးပါဘူးအစိုးရရုပ်သံကနေတရက်ကို3ပါတီမဲဆွယ်ဟောပြောမှုတစ်ခုတည်းသာရှိပြီးတော့အဲ့ဒီဟောပြောမှုကလည်းပြန်ကြားရေးဝန်ကြီးဌာနရဲ့စင်စာအောက်မှာရှိနေတာလည်းဖြစ်ပါတယ်အဲ့ဒါနဲ့ပတ်သက်လို့မြမဂျာနယ်လစ်ကွန်ရဲ့လုပ်ငန်းကော်မတီဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ
်အခုဒီဒီကောက်ပွဲလို့ပို့ရ40လောက်လိုတဲ့ကာလအထိပေါ့နော်သတင်းမြန်မာသတင်းမီဒီယာတွေမှာရေကောက်ပွဲမဲဆွဲတာနဲ့ပတ်သက်လို့ဖော်ပြနေတဲ့ဟာတွေကဟိုကျွန်တော်အမြင်မှာတော့ဟိုအားနည်းနေသေးတယ်လို့အားနည်းနေသေးတယ်ဆိုတော့ဟိုထိရောက်ပြန့်နှံ့နိုင်မှုပိုင်းမှာလည်းအားနည်းနေသေးတယ်လို့ကျွန်တော်မြင်တယ်ပေါ့နော်ဟိုဘာကြောင့်လဲဆိုတော့ပုံနှိပ်မီဒီယာကိုပဲအဓိကအားကိုးနေရတဲ့အနေအထားရှိတယ်ရုပ်သံတို့ရေဒီယိုတို့မှာဟိုဒီမဲဆွယ်မှုတွေကိုအသုံးချခွင့်မရဘူးအစိုးရရဲ့နိုင်ငံပိုင်မီဒီယာနဲ့တနေ့ပါတီ3ခုဟာတခုပဲရှိတယ်တခြားသောကြော်ညာတွေတို့လိုတခြားသောဟောပြောမှုမျိုးတန်တဲ့ရေဒီယိုအသုံးချခွင့်မရဘူ
းနောက်ထပ်တင်ပြလို့တဲ့အကြောင်းအရာကတော့စက်တင်ဘာလ24ရက်နေ့မှာမန္တလေးအရှိကျုံလန်း66လမ်းနဲ့19လမ်းစုံမှာမော်တော်ယာဉ်စစ်ဆေးနေစဉ်ဓာတ်ထိုးခံရပြီးတော့တေဆုံးသွားတဲ့ရင်ထိန်းဒုတက်ကျကျော်စင်ဦးနဲ့ပတ်သက်လို့နောက်ဆက်တွဲသတင်းတွေကိုပြောပြခြင်းပါတယ်အဲ့ဒီရင်ထင်းရဲ့အသက်ခံရတဲ့သတင်းတွေကိုမီဒီယာတွေပေါ်မှာဖော်ပြခဲ့ကြသလိုရင်ထင်းရဲ့တွေအတွက်ကျင်ဆက်ကိုင်ဆောင်ခွင့်ကိုချမှတ်ပေးလိုက်ပါတယ်။အဲ့ဒီလိုကျင်ဆက်ကိုင်ဆောင်တာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေပေါ်မှာဖော်ပြနေတာကတော့အဲ့ဒီကျင်ဆက်ဟာတည်စေနိုင်တဲ့နေရာတွေကိုထိမိရင်တည်နိုင်တယ်ဆိုတာကြောင့်ရဲတပ်ဖွဲ့ဝင်တချို့ကအဲ့ဒီကျင်ဆက်ကိုမကင်လိုကြဘူးလို့သိရပါတယ်။ဒါအပြင်လူမှုမီဒီယာတွေပေါ်မှာတော့တည်ဆုံးသူရဲဘက်ကရေးသားနေကြသလိုတရားခံလို့ယူဆရတဲ့ဆရာဝန်ပေါ်မှာလည်းကောက်ွယ်ရေးသားမှုတွေတွေ့နေရပါတယ်။ဒါကြောင့်အဲ့ဒီသတင်းဟာဒီတစ်ပတ်မှာထူးခြားပြီးတော့လူစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ရပါတယ်။နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲမတိုင်ခင် ရွေးကောက်ပွဲတရင်ရေးသားပေးပို့နည်းတင်နန်းတွေမြန်မာအနေနဲ့အနှံ့ပြားမှာတင်နန်းဆရာတွေကပို့ချနေကြပါတယ်အခုလိုရွေးကောက်ပွဲနီးလာတာနဲ့အမျှဘလို့တရင်တွေရေးသားကြသလဲအဲ့ဒီတင်နန်းတွေကရွေးကောက်ပွဲအတွက်တကယ်ပဲထိရောက်မှုရှိရလားဆိုတာကိုတင်တန်းနီးပြဆရာတယောက်ဖြစ်တဲ့ကိုနိုင်မင်းဝေကအခုလိုပြောပြပါတယ်
ကျွန်တော်တင်တန်းနေရပါတော့ဒီတောင်ကြီးရန်ကုန်မန္တလေးဖျားပုံပသိမ်ပေါ့လေအဲ့လိုလိုက်ပေးတယ်လိုက်ပေးကြည့်တော့ဟိုတော်တော်များများတော့စိတ်ဝင်စားကြတယ်လာကြတယ်ပေါ့နော်ဒါပေမဲ့ဟိုထူးထူးခြားခြားတော့ဟိုတနေ့ကတော့အဲကျွန်တော်တို့တင်တဲ့ဒီဒီမိုကရေစီနဲ့ဆိုင်တာတော့ဘာလို့ပေါ့အဲ့လိုသတင်းစာဆောင်ပါလေးတခုတော့ဟိုအခန်းဆက်ရေးတာအဲကျွန်တော်တို့တင်တန်းသားတွေကတယောက်ရေးတာလေတွေ့လိုက်ရတယ်ပေါ့နော်ဆိုတော့အဲ့တော့ဟိုတေချာတော့သတင်းတောက်တွေကဟို2030တို့2012တို့တက်စားရင်တော့ဒီရွေးကောက်ပွဲမှာပြင်ဆင်မှုအားကောင်းကောင်းနဲ့တော့လုပ်နေကြတာပေါ့နော်ဒါပေမဲ့ကျွန်တော်ကိုယ်တိုင်လည်းခီးထွက်နေတော့မဖတ်ဖြစ်တာလည်းရှိတယ်ဆိုလိုတာတော့သတင်းတောက်တွေကိုယ်တိုင်ရွေးကောက်ပွဲမှာကိုယ့်ရဲ့အခန်းကဏ္ဍကိုတော့နားလည်လာတယ်လို့ထင်တယ်နောက်တစ်ခုကဒီအနက်တပြိုင်တည်းထဲမှာအဲကျွန်တော်တို့ကြင့်ဝတ်တွေပါလည်းပြောတဲ့အတွက်ပေါ့လေဟို Facebook တွေမှာကြည့်ရပြုတဲ့အခါမှာလည်းတော်တော်လေးတော့အရင်ကလိုဟို lobby journalist ဆိုတဲ့ဥစ္စာတွေပေါ့နော် lobby သတင်းသမားဆိုတဲ့ဥစ္စာတွေတော့အရင်ကလောက်တော့မတွေ့ရတော့ဘူးအဲ့တော့အဲ့ဒါကိုဒီတင်တန်းနေရဲ့အကျိုးဆက်လို့ပြောရလဲရပါတယ
်ဒါအပြင်အခုသတင်းပတ်မှာတော့စစ်မှုထမ်းနေတဲ့စစ်မှုထမ်းမိသားစုတွေအမြောက်များရှိရာကိုကိုကျွန်းမဲဆန္ဒမျိုးကိုစီယုံရေးသွားဖို့အတွက်အာဏာရကြက်ခိုင်ဖွံ့ဖြိုးရေးပါတီကလွဲလို့တခြားနိုင်ငံရေးပါတီတွေတွားရောက်နိုင်ခြင်းမရှိသေးတဲ့အကြောင်းနောက်ပြီးတော့ရုရှားနဲ့မြန်မာစစ်ရေးပူးပေါင်းဆောင်ရွက်ရေးဆွေးနွေးကြတယ်ဆိုတဲ့သတင်းနဲ့ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့နီးမှာလူတွေပြိပြီးတော့တေဆုံးခဲ့ရသူတွေထဲမှာမြန်မာနိုင်ငံသားဟတ်ဖျားဘူးသွားတွေပါဝင်တယ်ဆိုတဲ့အကြောင်းတွေကိုမီဒီယာတွေပေါ်မှာတွေ့မြင်နေရတယ်ဆိုတာကိုတင်ပြရင်းအခုသတင်းပတ်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုအဆုံးသတ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ကြရပါပါရှင် VOA မြန်မာပိုင်းကနေဗုဒ္ဓဟူးနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါဒီမိုကရေစီဆိုတာစံကျင်ဖက်တွေနဲ့ညှိနှိုင်းဆောင်ရွက်ရတဲ့စနစ်ဆိုတာမြန်မာတွေနားလည်သဘောပေါက်ဖို့လိုသေးတယ်။လူပုဂ္ဂိုလ်အတူတယောက်ကိုအာမကိုပဲ institution တွေအဖွဲ့အစည်းအဆောက်အုံတွေခိုင်မအောင်လုပ်ဖို့ပြည်သူတွေကိုယ့်အားကိုယ်ကိုနိုင်တဲ့အဆင့်ရောက်ဖို့အဝေးကြီးလိုသေးတယ်လို့မြန်မာနိုင်ငံဆိုင်ရာအဆင့်မြင့်တန်တမန်အငြိမ်းစား Priscilla Klebs ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲအကြိုအထူးအစီအစဉ်အဖြစ် Priscilla Klebs နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားတဲ့ပထမပိုင်းကိုနားဆင်နိုင်ကြပါပြီရှင်။
မင်္ဂလာပါပရစီလာ
မင်္ဂလာပါရှင်နေခမ်းပါရှင်
ကောင်းပါတယ်ခင်ဗျာကောင်းပါတယ်ပရစီလာကနေကောင်းလား
ကောင်းပါ
တယ်ပရစီလာပထမဆုံးမေးချင်တာကတော့အခုရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့မြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေကြပါလဲဒီညမှာမြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ရွေးကောက်ပွဲကိုအမှန်တကယ်ကျင်းပပေးနေတာပါဆိုတာနိုင်ငံကယုံကြည်အောင်လုပ်နိုင်မယ်လို့ထင်ပါလား
This election is critical not just
ဒီရွေးကောက်ပွဲကတိတ်ကိုအရေးကြီးပါတယ်နိုင်ငံတကာအတိုင်းအဝန်အတွက်သာမကမြန်မာနိုင်ငံအတွက်လည်းတည်ရေးရှင်ရေးကိစ္စတစ်ရပ်ပါမြန်မာနိုင်ငံမှာဒီလိုရွေးကောက်ပွဲမျိုးအရင်ကမတွေ့ကြုံခဲ့ဘူးသေးတော့ဒါဟာလွတ်လပ်မျှတပါမလားဆိုတော့ကျွန်မအနေနဲ့မပြောနိုင်ပါဘူးနိုင်ငံတကာအတိုင်းအဝန်အနေနဲ့ဒီရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းတွေနဲ့အတော်အသင့်ကိုက်ညီမယ်လို့တွေ့ထားကြပါတယ်နိုင်ငံတကာအကဲခတ်တွေဖြည်ရင်းကစောင့်ကြည့်လေ့လာသူတွေလေ့ကျင့်သင်တန်းပေးမှုတွေရှိထားလေတော့ခိုင်လုံစိတ်ချရတဲ့ရွေးကောက်ပွဲဖြစ်လာနိုင်တဲ့အလားအလာလည်းပိုများပါတယ်
ဒါပေမဲ့သုရဥရှင်မန်းကိုပြည်ခိုင်ဖြိုးပါတီထိပ်တန်းရာထူကဖယ်ရှားလိုက်တဲ့ပုံစံဟာစိုးရင်စရာဖြစ်တယ်ဆိုပြီးတော့ဒုတိယနိုင်ငံကြိုင်ဝင်ဒန်နီယယ်ရာဆယ်ကဆိုပါတယ်ဒါကိုကြည့်ရင်အလားတူဖြစ်ရမျိုးပေါ့လေတကယ်လို့ရွေးကောက်ပွဲရဲ့ရလဒ်ဟာလည်းပဲသူတို့စိတ်တညာမဖြစ်ရင်ဒီလိုမျိုးလုပ်နိုင်တယ်ဆိုတာပြသလိုက်ခြင်းပဲလို့ကျွန်တော်ယူဆလို့မရဘူးလားခင်ဗျာ
I think you have to make a distinction between
လက်ရှိစစ်တပ်နဲ့စစ်တပ်ကလူဟောင်းနိုင်ငံရေးသမားတွေကိုတော့ခွဲခြားပြီးတော့ရှုမြင်တင်တယ်လို့ထင်ပါတယ်သူရဥရှင်မန်ကိစ္စကပါတီရင်းပြဿနာသာဖြစ်ပါတယ်။တက်ချုံမဲအောင်လာရဒီကိစ္စသူနဲ့မဆိုင်ဘူးဆိုတာတက်သေးပြနိုင်မှုအတွက်အတော်လေးကိုကင်းကင်းရှင်းရှင်းနေပြခဲ့ပါတယ်။ပြီးတော့အဲ့ဖြစ်ရမှာယူနီဖောင်းဝတ်စစ်သားတွေတိုက်ရိုက်ပါဝင်ခဲ့တာလည်းမရှိဘူးလို့ကျွန်မသဘောပေါက်ထားပါတယ်။လက်ထောက်ဝင်ကြီးရာဆယ်ကစိုးရိမ်ပွဲလို့ပြောတဲ့ကိစ္စဟာဥရှင်မန်ကိုယာရုကဖဲပုံဖဲနည်းဖြစ်ပါတယ်။လုံခြုံရေးတွေထူးထူးထပ်ထပ်ချထားတဲ့ကိစ္စဖြစ်ပါတယ်။ဒါဟာစစ်အုပ်ချုပ်ရေးခေတ်ကလုံနည်းလုံဟန်ဖြစ်ပါရင်ဒါဟာလက်မခံနိုင်တဲ့ကိစ္စပါ
ဒါပေမဲ့ပရစီလာမျိုးကတော့တချို့မင်းအောင်မင်းဟာသူမပါဘူးလို့ထင်ရအောင်တင်းမင်းတကအဲ့ဒီနေ့မှာရှောင်ထွက်သွားတာလို့ပြောနေကြတယ်
way they carried it out.
ကျွန်မလည်းဒါကိုပဲပြောတာပါဒီလိုဖြစ်တော့မယ်ဆိုတာသူသိတယ်ဒါမဲ့လည်းဓာတ်ရိုက်မပါဝင်ဘူးဆိုတာပြသလိုက်တာပါစစ်တပ်အနေနဲ့ဘယ်ဒီမိုကရေစီကိုပြောင်းပြောင်းဒါဟာစီကံတကြဖြစ်ဖို့လိုလားတယ်ဆိုတာကတော့ရှင်းနေပါတယ်စီကံတကြဆိုတာဟာလည်းဖြစ်စဉ်တချို့ကိုသူတို့စစ်တပ်ကထိန်းချုပ်ရမယ်ဆိုတာဖြစ်ပါတယ်ဒီလိုမျိုးထိန်းချုပ်မှုမျိုးကစစ်တပ်နားမဆုပ်သေးသမျှတော့ဒီမိုကရေစီဖြစ်မလာနိုင်ပါဘူ
းဒီရွေးကောက်ပွဲမှာနိုင်ငံတကာအစိုင်းအဝိုင်းရဲ့အခန့်ကဏ္ဍဟာလည်းစိတ်အရေးကြီးပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုက free and fair elections ဖြစ်ရမယ်လို့မဆုံးနှုံးတော့ပဲနဲ့ all inclusive ဖြစ်ရမယ် credibility ရှိရမယ် transparent ပွင့်လင်းမြင်သာမှုရှိရမယ်စသဖြင့်ပြောလာနေပါတယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့သတ်မှတ်ထားတဲ့စံကိုလျှော့ပြီးတော့ပြလိုက်သလားဆိုတာလည်းပဲတချို့ကပြောကြပါတယ်ခင်ဗျာဘယ်လိုသဘောပါလဲ
No, I think it's correcting language because free and fair.
ဟုတ်ပါဦးရှင်။ဒီအသုံးအနှုန်းကိုမှန်မှန်ပြန်ပြန်လာလို့ပဲထင်ပါတယ်။ Free and fair လွတ်လပ်ပြီးတော့တရားမျှတတယ်ဆိုတာဟာ level playing field ညီညာတဲ့ကစားကွင်းမှာချီတူညီတူရှင်းပြနေဆိုတဲ့သဘောပါ။အခုဟာအဲ့လိုမဟုတ်ပါဘူး။နိုင်ငံရေးမှာစစ်တပ်က25ရာခိုင်နှုန်းပါဝင်ရမယ်လို့ဖွဲ့စည်းပုံကဆိုထားလို့တော့လွတ်လပ်မှုလည်းမရှိ၊မျှတမှုလည်းမရှိပါဘူး။ဖွဲ့စည်းပုံကတစ်ဖက်ကိုအသာပေးထားလေတော့အခြေလူကြီးလိုမဟုတ်တော့ပါဘူး။ဒါကြောင့်မလို့ free and fair လို့သုံးမဲ့အစားအမေရိကန်နဲ့အခုကုလသမဂ္ဂကသုံးလာတဲ့လိုမျိုး credible ခိုင်လုံစိတ်ချရသော inclusive အားလုံးပါဝင်နိုင်သောနဲ့ transparent ပွင့်လင်းမြင်သာမှုရှိသောဆိုပြီးတော့သုံးတာပို့ပြီးတော့တင့်တော်ပါတယ်။ဒါတွေဟာစံသတ်မှတ်ချက်တွေပါ
။ဒီလိုဆိုရင် inclusive ဆိုတာဘာကိုဆိုလိုတာလဲပဲစီလား။ဒေါန်ဆန်းစုကြည်သမရအဖြစ်အရွေးခံပိုင်ခွင့်ကိုဆိုလိုသလား။
ဒီကိစ္စကတော့ကျမတို့ဘာမှမတတ်နိုင်တဲ့ကိစ္စပါ။ဒါကအမေရိကန်ပြည်အောင်စုနဲ့မဆိုင်ပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်နဲ့သာသက်ဆိုင်ပါတယ်။ဖွဲ့စည်းပုံကိုပြောင်းလဲဖို့ကသူတို့တာဝန်ပါ။အမေရိကန်ကဘာမှမလုပ်နိုင်ပါဘူး
။ဆိုရင်အဲ့ဒါကိုရှင်းမအောင်အဲ့တော့ all inclusive အားလုံးပါဝင်ရမယ်ဆိုတာအမေရိကန်ကဘာလို့ယူပြီးပြောတာလဲခင်ဗျာ
။ inclusive what it means
all inclusive မဟုတ်ပါဘူး။ inclusive ပါ။ဆိုလိုတာကနိုဝင်ဘာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လို့တဲ့နိုင်ငံရေးပါတီတွေအားလုံးပါဝင်ခွင့်ရှိရမယ်။ဒါမျိုးက2010ရွေးကောက်ပွဲတုန်းကရောပြီးခဲ့တဲ့ရွေးကောက်ပွဲမှာပါမရှိခဲ့ပါဘူး။နောက်တစ်ခုကဒီရွေးကောက်ပွဲပြီးကာလအစိုးရဟာ inclusive ဖြစ်ရမယ်။ခုလက်ရှိအစိုးရလိုသူတို့လူကြီးပဲပါဝင်တဲ့အစိုးရမဖြစ်စေဘူး။လွှတ်တော်မှာအမတ်ဦးရေတော်တော်များများရထားတဲ့ပါတီတွေကလည်းအစိုးရထဲမှာပါဝင်ရမယ်ဆိုတာပဲဖြစ်ပါတယ်။ဒီ inclusive ဆိုတာကဒေါက်ဆန်းစုကြည်သမ္မတဖြစ်ပိုင်ခွင့်ရှိမရှိဆိုတာ ਨੇ လုံးဝမဆိုင်ပါဘူ
းနောက်တစ်ခုမေးချင်တာကမြန်မာနိုင်ငံမှာအခုလာမဲ့ရွေးကောက်ပွဲနဲ့အမေရိကန်မှာနောက်နှစ်ကျင်းပမဲ့ရွေးကောက်ပွဲဘယ်လိုဆက်ဆက်နေကြလဲဆိုတာကိစ္စဖြစ်ပါတယ်နော် easy ရောကောက်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ဆိုတာမြန်မာပြည်မှာအမျိုးသားဒီမိုကရေစီဖွဲ့ချော်အနိုင်ရမယ်ကဲအမေရိကန်မှာ Republican Party ကနိုင်ငံရဲဆိုတော့ဘယ်လိုဖြစ်သွားနိုင်လဲခင်ဗျာ
I think that US policy towards Burma
မြန်မာနိုင်ငံဆိုင်ရာ American မူဝါဒကပါတီနှစ်ခုလုံးနဲ့သက်ဆိုင်တဲ့ကိစ္စလို့ထင်ပါတယ် Republican အမတ်တွေကသမ္မတ Obama နဲ့နိုင်ငံသားရေးဝန်ကြီး Hillary Clinton တို့မြန်မာဘက်ကိုတိမ်ညွတ်တာသိပ်ပြီးတော့မြန်လွန်းနေပိတ်ဆို့တန်ခတ်မှုတွေရှော့ချတာမြန်တယ်လို့ဆိုခဲ့ကြပါတယ်ဒါကဒီဘက်ကပြည်ရင်းနိုင်ငံရေးပါဒီကိစ္စကလည်းမြန်မာရွေးကောက်ပွဲရလဒ်မှာအဖြေထွက်နိုင်ပါတယ်ကျွန်မအထင်ကတော့ America မှာ Republican ပဲတက်တဲ့ Democrat ပဲတက်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကတော့မြန်မာနိုင်ငံကအဖြစ်အပျက်အခြေအနေတွေပေါ်မှာပဲမူတည်မယ်လို့ထင်ပါတယ်
ပရစီလာမြန်မာနိုင်ငံမှာဝိုင်းရင်တန်တမန်တူအဖြစ်နဲ့နှင်းနှင်းချီပြီးနေကြရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆိုတော့မြန်မာတွေရဲ့ဇယိုက်သဘာဝတွေကိုလည်းတော်တော်သဘောပေါက်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့မြန်မာတို့ရဲ့နိုင်ငံရေးဇယိုက်သဘာဝကိုကျွန်တော်မိကျင်ပါတယ်ဒီညမှာဒီမြန်မာလူမျိုးတွေဟာမြန်မာပြည်သူတွေဟာဒီမိုကရေစီနဲ့ထိုက်တန်ပြီလို့ပရစီလာသုံးသပ်ပါသလားပုံဝင်လင်းပြောစမ်းပ
ါ Well as I said every democracy is different
ကျွန်မစောစောကပြောခဲ့သလိုပါပဲဒီမိုကရေစီနိုင်ငံတိုင်းမှာသူ့ဇယိုက်နဲ့သူရှိကြတာပါနောက်ပြီးတော့မြန်မာနိုင်ငံဟာကျမတို့စီကဒီမိုကရေစီကိုဘယ်တိုင်းတားထိရောက်ရှိနိုင်မယ်ဘလောက်ကြာကြာအချိန်ယူရမယ်ဆိုတာလဲနိုင်ငံတကာအနေနဲ့လက်တွေ့မကျတဲ့ခံမှန်းချက်မျှော်မှန်းချက်တွေအများကြီးရှိနေတာပါအမေရိကန်နဲ့တူတဲ့ဒီမိုကရေစီအစ်စ်မျိုးတော့ဘယ်တော့မှမရောက်ရှိနိုင်ဘူးဆိုတာလဲဖြစ်ကောင်းဖြစ်ပါလိမ့်မယ်ဘလို့ဒီမိုကရေစီမျိုးကျင့်သုံးမယ်ဆိုတာနိုင်ငံလိုက်ကိုယ့်ဟာကိုယ်ဆုံးဖြတ်ကြတာပါဒီမိုကရေစီဆိုတာကိုယ်နိုင်ကလည်းတနေရာထဲမှာတည်တတ်နေတာမဟုတ်ပါဘူးကျမတို့အမေရိကန်ပြည်အောင်စုကိုပဲကြည့်ပါဒီနေ့ဒီမိုကရေစီဟာလွန်ခဲ့တဲ့နှစ်နေရာကဒီမိုကရေစီနဲ့လုံးဝခြားနားသွားပါပြီ။တိတ်ကိုကွဲလွဲသွားပါပြီ။ဟိုတုန်းကဆိုရင်ကျွံ့တွေဆက်ပြီးတော့ရှိနေခဲ့ပါတယ်။ဒါကြောင့်မလို့နိုင်ငံတစ်ခုဟာဒီမိုကရေစီကိုဘယ်အခြေအနေဆိုရင်ရောက်ပြီလို့အတိအကျမပြောနိုင်ပါဘူး။လှုပ်ရှားရင်းနဲ့ရွေးနေတာပါ။မြန်မာပြည်သူတွေအနေနဲ့ဒီမိုကရေစီစနစ်ရဲ့အလှည့်ပြောင်းအရှုပ်ထွေးတွေကိုအပြည့်အဝနားလည်သဘောပေါက်ကြတယ်လို့ကျွန်မမထင်ပါဘူး။ အဆင့်သဖြင့်အပေးယူလို့ညှိနှိုင်းရတာတွေဒီမိုကရေစီမှာရှိတဲ့စံကျင်ဘက်သဘောတွေကိုအပြည့်အဝသဘောပေါက်ကြမယ်မထင်ပါဘူးစံကျင်ဘက်ဆိုရင်ပဲအပြည့်သဘောသာဖြစ်တယ်ဒီမိုကရေစီရဲ့သဘောတဘာဝလို့နားလည်ကြားလိမ့်မယ်လို့မထင်ပါဘူးတကယ်တော့စံကျင်ဘက်သဘောဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ခုပါအစိုးရအဖွဲ့အစည်းတွေမှာဒါကိုညှိရပါတယ်ဒီမိုကရေစီအတွက်အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရကြားမှာလည်းညှိနှိုင်းကြရပါတယ်ဒါတွေဟာဒီမိုကရေစီဖြစ်စဉ်တွေပါ
ဆိုဒီမိုကရေစီဆိုတာဟာဆန့်ကျင်ဘက်သဘောတွေရှိရယ်ဆန့်ကျင်ဘက်သဘောတွေဟာဒီမိုကရေစီဖြစ်တယ်ဆိုတာကိုလက်မခံနိုင်ရသေးဘူးဆိုတော့ဒါဟာမြန်မာပြည်သူစာမန်လူကိုပြောတာလားဒါမှမဟုတ်ထိပ်ပိုင်းကနိုင်ငံရေးလောကကအာဏာပိုင်အတိုင်းအတာကိုပြောတာလားခင်ဗျာ
Everybody I'm not making a distinction between the elite and the
လူတိုင်းမှာပဲကျမအနေနဲ့တာမန်ပြည်သူအစ်စ်မြင့်အတိုင်းဝိုင်းမခွဲခြားခြင်းမအောင်ဒါကိုဘယ်သူမှအလေးခြင်းမရှိကြပါဘူးဒီမိုကရေစီဆိုတာဘလို့ဆိုတာသဘောပေါက်နားလည်ဖို့အတွက်တိတ်ပြီးအချိန်ယူရပါတယ်။ကမ္ဘာမှာဒီမိုကရေစီပုံစံမှားတွေအများကြီးရှိနေပါတယ်။အထူးသဖြင့်လူကြိုက်များတဲ့အာဏာရှင်တွေကချုပ်ကန့်ထားတဲ့နေရာ၊ဗင်နီဇွဲလားကဟျူဂိုချာဗက်စ်လိုလူမျိုးပါ
။ဒါမှမဟုတ်ပရစီလာဟျူဂိုချာဗက်စ်ကလူထုကရွေးကောက်တင်မြှောက်ခြင်းခံရတဲ့ထောင်ဆောင်တယောက်ဖြစ်ပါမယ်နော်
။ Populist ဆိုတာအဲ့ဒါကိုကျွန်မပြောချင်တာပါ။ဒါဟာလူထုကိုယ်၌ကအာဏာရှင်အုပ်ချုပ်ရေးမျိုးနဲ့ပို့ပြီးနေသားတကျဖြစ်နေတဲ့အတွက်ဖြစ်လာရတာပါ။ဒါကြောင့်လည်းပဲ institution လို့ခေါ်တဲ့အဖွဲ့အစည်းခိုင်မာမှုတွေအဆအုံတွေလိုတယ်လို့ပြောတာပါဒါမှလူတို့အနေနဲ့သူတို့ဟာသူတို့စီမံအုပ်ချုပ်နိုင်တယ်ထိတ်ဆုံးမှအာဏာရှင်တယောက်ရှိနေစရာမလိုဘူးဆိုပြီးတော့ဖြစ်လာကြမှာပါမြန်မာပြည်သူလူတို့ဟာဒီအဆင့်ကိုရောက်ဖို့အဝေးကြီးလိုပါသေးတယ
်ဒီကိစ္စမှာအဲ့ဒါလို institution တွေခိုင်မာအကောင်လာအောင်ပုဂ္ဂိုလ်ရေးစိတ်ကကိုယ်ဝယ်ခံနေရတဲ့လူပုဂ္ဂိုလ်တွေကိုယ်၌ကတော့ဘယ်လောက်ထိတောင်းဝန်ရှိရထင်ပါလဲ
Oh I think as long as you have
လူတို့ကခေါင်းဆောင်မှုတွေလူတို့တယောက်ကိုတောင်းအားထားနေသမျှဆိုရင်တော့အဲ့ဒီခေါင်းဆောင်မှာတာဝန်ရှိတယ်လို့ထင်ပါတယ်။အဖွဲ့အစည်းအဆောက်အုံပို့ပြီးခိုင်မာလာအောင်လို့အဲ့ဒီပုံကောလုပ်ရပါလိမ့်မယ်။မြန်မာပြည်မှာလွန်ခဲ့တဲ့9နှစ်အတွင်းဒီလိုရက်တွေကျွန်မတွေ့ခဲ့ရပါတယ်။သူရဥရွှေမန်းအနေနဲ့လွတ်တော်အားကောင်းလာအောင်လို့လုပ်တဲ့ကိစ္စဟာအမတန်ထိရောက်မှုရှိပါတယ်။လွတ်တော်ဟာလူတို့အတန်ဖြစ်တဲ့အတွက်အားကောင်းခိုင်မာဖို့လိုအပ်ပါတယ်။အာဏာရှင်ဒီမိုကရေစီမှာလွတ်တော်အင်အားမကောင်းပါဘူး။အုပ်ချုပ်ရေးကြီးခဲ့တာအင်အားကြီးမှပါတယ်2008ဖွဲ့စည်းပုံကိုကြည့်ရင်လက်ညှိုးထောင်ကောင်းကြီးလွှတ်တော်ကိုဖော်ဆောင်ထားတာတွေ့ရပါလိမ့်မယ်အုပ်ချုပ်ရေးအာဏာကိုညှင့်ထားတယ်ဒါကိုသူရဦးရွှေမန်းပြောင်းပြစ်ခဲ့ပါတယ
်အတိုက်ခံဘက်မှာလည်းဒေါန်ဆန်းစုကြည်ဟာလူပုဂ္ဂိုလ်ရေးအရ NLD ဆိုတဲ့ပါတီအဆောက်အုံနဲ့ပူပြီးလူကြောင်ညားမနေဘူးလားပရစီလာ
Right that's because people still look to individuals furthermore
မှန်ပါရှင်ဒါဟာလူတို့ကပုဂ္ဂိုလ်တူချင်းကိုကြည့်တဲ့သဘောပါဒါထက်ပိုပြီးတော့အရေးကြီးတာကသူဟာစံပြမီရှုတဲ့ဆောင်မှာအပြောဆိုသိကောင်းတယ်လူတို့စကားပြောရမှာထူးခြားထက်မြက်တယ်လူတို့နားဝင်အောင်လို့နားလည်အောင်လို့ရှင်းရှင်းလင်းလင်းပြောနိုင်တယ်ဒီမိုကရေစီအတွက်ဘာလို့လဲဘာပြောရမလဲဆိုတာသိတယ်ဒီလိုအချိန်မျိုးမှာဒီလိုခေါင်းဆောင်မျိုးရတာမြန်မာပြည်သိပြီးတော့ကန့်ကောက်ပါတယ်သူဟာတိုင်းပြည်အတွက်မရှိမဖြစ်ပါဒေါ်အောင်ဆန်းစုကြည်မရှိရင်မြန်မာနိုင်ငံဒီလိုအခြေအနေမျိုးရောက်လာနိုင်မှာမဟုတ်ပါဘူး
ကျောင်းစန္ဒရဲ့မြမအရေး၃၀ချက်ပထမပိုင်းကိုနားဆင်ခဲ့ရတာပါရှင်ဒုတိယပိုင်းမှာတော့ရွေးကောက်ပွဲနဲ့အစိုးရအသစ်ဖွဲ့စည်းရေးတိုင်းရင်းသားပြည်ထောင်ပြည်လဲရေးအလားအလားဆွေးနွေးချက်တွေကိုနားဆင်ကြရမှာပါခုတော့လာမယ့်စနေနေ့ည၉နာရီတိုက်ရိုက်လေးလိုက်မှာပါအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ရရှိမြတ်ညမြန်မာတန်းသားလက်နက်ကိုင်ဖွဲ့စည်းတီးတီးကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီပြစ်ခတ်ရက်စေးညီနိုင်ရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာစုအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးပြစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရီအခြေအနေညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူတာကိုမိများလူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တို့ရရှိနေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်စနေနေ့ည9:00နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့မြန်မာတခွင်ကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မဲယုံဆောင်ကိုစလဲရီအနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေနီးဥပဒေတွေကိုနားလည်ဖို့ပါတီဆွဲမထားပဲမြင်းမြတ်တတဆောင်ကြီးဖို့ International Republican Institute IRI အဖွဲ့ကတင်နန်းပေးနေတဲ့အကြောင်းကိုရန်ကုန် VOA ရုံးကကိုထက်အောင်ကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါရစေ။
2015ထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ကနေမဲယုံတွေကိုစောင့်ကြည့်လေ့လာသွားမယ်မဲယုံကုစားတဲ့လောင်းတွေကိုကျင်းဝင်းနဲ့အညီလှုပ်ထုံးလုံနေတွေဆောင်ရွက်နိုင်မှုအတွက်အမေရိကန်ပြည်အောင်စုအခြေစိုက် IRI လို့ခေါ်တဲ့ International Republican Institute ကနေမြန်မာနိုင်ငံအနှံ့ပြားမှာမဲယုံစောင့်ကြည့်ရေးတင်နန်းတွေပေးနေပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲယုံတွေကိုစောင့်ကြည့်သွားဖို့အတွက်ပါတီတွေကနေမဲယုံကုစားတဲ့အုပ်နဲ့အကူကုစားတဲ့အုပ်ခံထားနိုင်ပါတယ်။မဲယုံကုစားတဲ့လောင်းတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုသိရှိဖို့လိုအပ်ပြီးပါတီဆွဲမရှိပဲတရားမြတ်မြတ်တတဆောင်ရွက်တင်တယ်လို့နိုင်ငံရေးပါတီတွေကဆိုပါတယ
်။သူဟာဒီရွေးကောက်ပွဲဥပဒေနီးဥပဒေကိုလည်းသိရှိရမယ်။နောက်ပြီးတော့မဲယုံထဲမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေ။နောက်မဲပေးဖို့နီးစနစ်တွေဒါတွေကိုလည်းသူဟာလေ့လာထားမှာဖြစ်တယ်လို့သူနဲ့အတူပါသွားမယ်ပစ္စည်းပစ္စည်းတွေပေါ့။ဒီမဲယုံကိုယ်စားလှယ်ခန်းစားတွေနောက်ပြီးတော့ပုံစံ16တို့မဲယုံကြီးမဲရည်တွေ့ပြီးတဲ့အခါမှာဒီမှတ်သားရမယ့်ပုံစံ16 17 18ပေါ့ဒါမျိုးတွေကိုလည်းตัวตะบาเรอยู่ส่งซ้อมมาဖြစ်တယ်လို့သူစားတော့မရည်ဘူးလို့ဟလာနောက်ဆုံးမှတ်စုစာအုပ်တို့ဒီလိမ့်တမီတို့အစပေါ့အဲ့လိုပစ္စည်းမျိုးတွေကိုလည်းယူဆောင်သွားရမယ်ဆိုပြီးတော့ဒီတနန်းနေပြီးတော့ထုတ်ချပြပါရဲ့
နောက်တစ်ချက်ကဒီမဲယုံကိုစရယ်လုံးမဲ့လူတွေရတယ်ဒီခုနပြောဒီမှာလည်းခုနဆရာကြီးပြောရလို့ပေါ့နော်ဒီမဲယုံနဲ့ပတ်သက်တဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ဥပဒေတွေလည်းနားနေဘူးလို့လည်းထင်တယ်ဥပဒေနည်းဥပဒေပေါ့နော်ဟိုအဲ့လိုမဟုတ်ဘဲနဲ့ဟိုလူမရှိလို့မင်းမဲယုံသွားဆောက်ဆိုရင် तू ဆောက်ပြီး तू ပဲပြန်လာမှာပဲလေဆိုတော့တို့ကိုကြိုပြီးတော့လည်းကျွန်တော်တို့တင်နှံပေးဖို့လိုတယ်ထင်တယ်ဟိုကျွန်တော်တို့ဆိုရင်တို့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဒီမဲယုံကိုယ်စားလှယ်တောင်းနေဘာမလို့တင်ဘာလို့တင်လဲဘယ်သူကဘာလို့တဲ့ဟာတွေကျွန်တော်တို့ညှို့နှံ့ညှို့ကြတယ်ကိုယ်တိုင်နဲ့တို့တင်ပေးတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့တိတ်တော့ဟိုမစိုးရင်ဘူးနော်ဒါပေမဲ့တစ်ခုရှိတာမစိုးရင်ဆိုပေမဲ့ဟိုပရက်ရှာများမှာတော့နည်းနည်းတော့ဟိုဖြစ်တာပေါ့တစ်ခါမှအတူယုံမရှိတဲ့ဟာကြတော့လေအဲ့လိုမျိုးလို့စိုးရင
်ရွေးကောက်ပွဲနေမှာမဲယုံတွေကိုမနေ့6နာရီကနေညနေ4နာရီအထိဖွင့်လှစ်ထားမှာဖြစ်ပါတယ်မဲယုံကိုယ်စားလှယ်လောင်းတွေကလှုပ်ထုံးလုံနေတွေနဲ့မဲယုံခင်းကျင်းပြင်ဆင်ထားမှုတွေကိုကြိုတင်လေ့လာနိုင်မှုအတွက်တနားရီဆော့ရောက်ဖို့လိုအပ်ပါတယ်
အဲမဲယုံကိုယ်စားလှယ်များအနေနဲ့ပထမအဦးဆုံးကျွန်တော်တို့မဲယုံဖွင့်တဲ့အချိန်မှာသူတို့ကကြိုတင်ရောက်ထားရမယ်။နောက်ပြီးတော့ကျွန်တော်တို့နှိမ့်မဲ့တစိတုံးတွေပါတွေကိုသူတို့ကစီစဉ်ရမယ်။နောက်ပြီးတော့ကျွန်တော်တို့မဲပေးရမယ့်နေရာတွေကိုလည်းအထူးအလေးထားဆောင်ရွက်ရမယ်။ဒါမှလည်းကျွန်တော်တို့ကသူတို့ကိုဥဆောင်မှုလုပ်ရောမဲမတင်မတမမှုလုပ်တာတွေကိုကျွန်တော်တို့ကဖြည့်ရှင်းနိုင်မှာဖြစ်ပါတယ်။
မဲယုံကိုယ်စားလှယ်ဆောင်ရွက်မဲ့သူတွေကိုလွတ်တော်ကိုယ်စားလှယ်လောင်းကပုံစံရှင်းတဲ့အတူတည်ထောင်အထောက်အထားတွေနဲ့ခန့်အပ်လွာမိတ္တူနှဆောင်တို့ကိုသက်ဆိုင်ရာရက်ကွက်နဲ့ကြေးရွာအုပ်စုကော်မရှင်အဖွဲ့ခဲရီစီကိုရွေးကောက်ပွဲရက်မတိုင်ခင်အနည်းဆုံး9ရက်ကြိုတင်လျှောက်ထားခန့်အပ်ရမှာဖြစ်ပါတယ်။ဒီခန့်အပ်လွာမပါဘူးဆိုရင်တော့မဲယုံကိုယ်စားလှယ်လောင်းကမဲယုံအတွင်းကိုစောင့်ကြည့်လေ့လာနိုင်မှာမဟုတ်ပါဘူး။ဒီကိုယ်စားလှယ်လောင်းတွေဟာမဲယုံအတွင်းအခြေအနေအသေးစိတ်ကိုသိရှိမှာဖြစ်တဲ့အတွက်ကြောင့်မလို့မဲယုံကိုယ်စားလှယ်ထားရှိတင်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥက္ကမဝင်းကတိုက်တွန်းပါတယ
်။မဲယုံထဲမှာဖြစ်ပျက်နေတဲ့အခြေအနေကိုသူကအသေးစိတ်သိနိုင်တယ်။ကန့်ကွက်ချက်ရှိတယ်သူကကန့်ကွက်လို့ရမယုံမှုပထမဆုံးကန့်ကွက်လို့ရလေတကယ်လို့ထပ်လို့ရရင်ရက်ကွက်ကော်မရှင်မြို့နယ်ခရိုင်တိုင်းဘူထိပေါ့ကန့်ကွက်လာရေးပို့လို့ရတယ်နောက်တစ်ခုကအဲ့မယုံမှာပြည့်ပြည့်နေတဲ့အခြေအနေကိုကျွန်တော်တို့ကိုယ့်ရဲ့ပါတီကိုယ့်ရဲ့ကိုယ်စားလှယ်လောင်းကိုလည်းအကြောင်းကြားနိုင်တယ်ကျွန်တော်တို့ပါတီတစ်ခုရဲ့သူကဟိုကိုယ်စားလှယ်လို့ခေါ်မှာပေါ့နော်အဲ့တော့သူရှိချင်းအပြင်ကျွန်တော်တို့ဒီမယုံဒီမှာပြည့်ပြည့်တဲ့အခြေအနေတွေသိရမယ်မယုံထဲမှာမှားရင်တဲ့အခြေအနေဆိုကန့်ကွက်လို့ရမယ်အဆိုတော့သူရှိခြင်းအပြင်ကျိုးရှိပါလေ
မဲယုံကုစလေတွေကမဲယုံတွင်မှာမတမမှုရှိမရှိကိုလည်းအထူးကြိုးပြုဆောင်ရွက်ရမှာဖြစ်ပါတယ်ဒါအပြင်သူတို့ဟာခလုံးမဲဒါမှမဟုတ်ပယ်မဲဖြစ်မဖြစ်မဲရွတ်တဲ့ချိန်မှာလည်းစောင့်ကြည့်လေ့လာနိုင်မှာဖြစ်ပါတယ်မဲယုံအတွင်မှာသက်ဆိုင်ရာဥပဒေလှုပ်ထုံးလုံနည်းတွေကိုလိုက်နာခြင်းမရှိဘူးဆိုရင်တော့မဲယုံကုစလေတွေကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကနေအစစ်စစ်တိုင်ကြားနိုင်မှာလည်းဖြစ်ပါတယ်အရင်ရွေးကောက်ပွဲအတွေ့အကြုံတွေအရကြိုတင်မဲ့အများပြားကြောင့်ရွေးကောက်ပွဲရလက်ပြောင်းလဲနိုင်တာရှိခဲ့ပူရမလို့ဒီတစ်ခေါက်ရွေးကောက်ပွဲမှာကြိုတင်မဲ့တွေကိုလည်းစနစ်တကျစောင့်ကြည့်သွားမယ်လို့မဲယုံကိုယ်စားလှယ်လောင်းတွေကဖွင့်ဟပါတယ
်ကျွန်တော်တို့2010မှာတော့ကျွန်တော်တို့ရွေးကောက်ပွဲမှာဘယ်ကမှမသိတဲ့ကျွန်တော်တို့ကြိုတင်မဲ့တွေရောက်လာပြီးတော့ကျွန်တော်တို့ပါတီကဆုံရှုံသွားတယ်အဲ့ဒါကြောင့်မလို့အခုချိန်မှာကျွန်တော်တို့ကြိုတင်မဲ့တွေကိုစီစစ်မယ်ကြိုတင်မဲ့တွေကိုစီစစ်ပြီးတော့နောက်ရောက်လာမဲ့ကျွန်တော်တို့မဲယုံမှာဟိုနည်းပေးထားတဲ့စီးရင်နဲ့ကန့်ကြီအောင်လုပ်ပြီးတော့မှကျွန်တော်တို့ဆောင်ရွက်သွားမယ်လို့ရည်ရထားပါတယ်ခင်ဗျာ
ကြိုတင်မဲကိုအဓိကပါဗောနော်
ကြိုတင်မဲဆိုတာကအန်တီရိုမဲရောမရောက်ခဲ့တဲ့ကြိုတင်မျိုးကြိုတင်မဲကိုအန်တီရိုကအရေးအတွက်ဘလောက်ရှိမေးနောက်ပြီးတော့မတက်မစွမ်းတဲ့လူတွေမလာနိုင်တဲ့လူတွေအဲ့အတွက်ကိုစင်ရင်ကိုအန်တီကအရင်ကြည့်ထားရမှာလေနောက်မှဒါပြီးတော့မဲလာပေးနိုင်တဲ့လူတွေအရေးအတွက်ကိုကြည့်ပြီးတော့မှရာခိုင်နှုန်းဘလောက်ပါစင်လေးရှိတယ်ဘယ်လိုရှိတယ်ဆိုတော့ကိုယ်ကတော့ဆောင်လို့ရတာ
ဒါမဲ့ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့မဲယုံပေါင်း၄000ကျော်ဖွင့်လှစ်ထားမှာလည်းဖြစ်ပါတယ်မဲယုံအရေးအတွက်အများပြတဲ့ကြေးရွာတွေနဲ့သွားလာရခက်ခဲတဲ့နေရာတချို့မှာတော့မဲယုံကိုယ်စားလှယ်ခံထားဖို့အခက်အခဲဖြစ်နိုင်တယ်လို့ဥက္ကမဝင်းကောက်ပြန်ဟောပါတယ
်။မဲယုံတီယုံမှာနှစ်ဦးပေါ့အနည်းဆုံးခံလို့ရမယ်ကိုယ်စားလှယ်အခုကိုယ်စားလှယ်ဒါပေမဲ့ဘာအခက်အခဲရှိနိုင်လဲဆိုတချို့ဥမာကြေးရွာတွေမှာမဲယုံရံများတဲ့အခါအကုန်လုံးတော့မခံတော့ပေါ့အဲ့တော့ကျွန်တော်လည်းအတတ်နိုင်ဆုံးကတော့လူရှာရမယ်အဲ့လူတွေကိုဒီမဲယုံကိုယ်စားလှုပ်မဲ့လူတွေကိုဒီခုနပြောတဲ့ဥပဒေနည်းဥပဒေတည်အောင်တို့လှုပ်ဆောင်ရမယ်လှုပ်ဆောင်ချက်တွေတည်အောင်တော့ကျွန်တော်တင်တန်းနေခုထက်စင်ဒီတင်တန်းကနေပို့ချတဲ့တင်တန်းတွေရောကျွန်တော်ငကူကတက်ထားတဲ့တင်တန်းတွေရောကျွန်တော်ဖွဲ့ချုပ်ရဲ့ဝင်ကြားချက်တွေရောဥပဒေနည်းဥပဒေရောအကုန်လုံးကျွန်တော်တို့ကဒီတင်တန်းတွေမှာပေးနိုင်အောင်ကျွန်တော်စူးစမ်းပါမယ
်မဲယုံတွေကိုစနစ်တကျစောင့်ကြည့်လေ့လာနိုင်မှုအတွက်လဲ IRI အဖွဲ့ကနေမဲယုံကုစလေလောင်းတွေကိုရန်ကုန်မန္တလေးတောင်ကြီးမြကြီးနားစစ်တွေအပါအဝင်တိုင်းနယ်ပြည်နယ်အများစုမှာအောက်တိုဘာလလလယ်အထိတင်တန်းတွေပို့ချသွားမှာလည်းဖြစ်ပါတယ်ဒီတင်နှန်းတွေကနေရရှိတဲ့တင်ငန်းစာတွေကိုမဲယုံကုစရဲလောင်းတွေကိုတင်နှန်းပြန်လည်ပို့ချသွားမယ်လို့ Zoomy Democracy အဖွဲ့ချုပ်ကမညံဆန်းကဆိုပါတယ
်။ဒီလာကောင်ရင်ကျွန်မချင်းပြင်းနေအောင်ပြန်မယ်။တချို့နေရာကျွန်မတို့ဒီလူတွေမသွားနိုင်တဲ့နေရာတချို့ရှိရပါတော့။အခုလောလောဆယ်မှာချင်းပြင်းနေမှာလမ်းတရားတွေအကုန်လုံးပျက်စီးနေတယ်။သွားလို့မရသေးဘူးဆိုတဲ့အခါကျတော့အရန်အခက်ခဲဖြစ်နေတယ်ပေါ့နော်။ဒါပေမဲ့အခုကျိုးတွေတန်ကျိုးတွေနဲ့အဲ့လိုတွေ့ပြီးတော့ဘိုးဘက်ဒီဘက်ကိုလို့ရတဲ့အခြေအနေဖြစ်နေတဲ့အတွက်ကျွန်မအဲ့နေရာတွေသွားပြီးတော့အဲ့လိုရွာတွေမှာနေတွေမှာကျွန်မချင်းပြင်းနေမှာလလမ်းမီတလောက်ပေါ့နော်ဒီမဲယုံနဲ့ပတ်သက်တဲ့ကိစ္စတွေကျွန်မပြန်ဝင်ဖို့ရှိပါတယ်ပြောဒီအခုမှရတဲ့စာအုပ်တွေရောယူသွားပြီးတော့ကျွန်မစဉ်းစားထားပါတော့အဲ့ဘက်ကလူပြန်ပြီးတော့ share မယ
်အယတအစိုးရကပထမဆုံးအကြိမ်ကြီးမှုကျင်းပမဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းရဲ့ဖြစ်ဖို့အတွက်ပြည်တွင်းကနိုင်ငံတကာအဖွဲ့အစည်းတွေကပါစိတ်ဝင်တစားစောင့်ကြည့်လည်လာနေကြပါတယ်နိုင်ငံရေးပါတီ92ပါတီဝင်ရောက်ရှင်ပြိုင်သွားမဲ့ဒီရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရပါရှင် VOA ကနေခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအစီအစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကတလဲပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံကအစ္စလာမ်စစ်သွေးကြော IS အစိုးရအဖွဲ့ပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်ရုရှားနိုင်ငံကသူတို့ကိုယ်တိုင်ရဲ့လေကြောင်းတိုက်ခိုက်မှုကိုစတင်လိုက်ပြီးရုရှားစစ်စင်ရေးအတွင်းစီးရီးယားလေပိုင်နက်ကနေအမေရိကန်လေယာဉ်တွေရှောင်ထားပေးဖို့ရုရှားကပြောပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုပြောလိုက်တာပါစီးရီးယားဝေဟင်ကနေရုရှားစစ်လေယာဉ်တွေစစ်စင်ရေးစတင်တော့မယ်ကြောင်းအီရတ်နိုင်ငံဘက်ဂရက်မြို့တော်မှာရုရှားတာဝန်ရှိသူတူကအမေရိကန်တန်ယုံတာဝန်ရှိသူတွေကိုအသိပေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကဒီကနေ့ပြောပါတယ် IS အစိုးရအဖွဲ့ကလေကြောင်းကနေတိုက်ခိုက်တဲ့ကိစ္စရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတူကလည်းအတည်ပြုပြောဆိုပါတယ်အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့ကိုတာလီဘန်တွေလက်ထက်ကနေပြန်သိမ်းနိုင်မှုအာဖဂန်တပ်ဖွဲ့တွေအပြင်းအထန်တိုက်ခိုက်နေချိန်အတွင်းညွန်ပေါင်းအထူးတပ်ဖွဲ့တွေဟာတာလီဘန်လက်နက်ကင်တွေရဲ့ချင်းချောမှုတစ်ခုနဲ့ရင်ဆိုင်ခဲ့ရပါတယ်။တာလီဘန်တွေကိုတိုက်ခိုက်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်တပ်ဖွဲ့ဝင်တွေအပါအဝင်ညွန်ပေါင်းအဖွဲ့ရဲ့အကြံပေးတွေကအကူအညီပေးနေချိန်ကွန်ဒူးစ်မြို့နာမှာဒီကနေ့အစောပိုင်းကအဲဒီလိုအန်ဒရယ်နဲ့ကြုံခဲ့ရတာလို့အမေရိကန်ကြီးတပ်ဖွဲ့ပြောခွင့်ရပုံမူကြီး Brian Tribus က VOA ကိုပြောပါတယ်။ဒီနိုင်ငံတောင်ပိုင်းကွန်စီပြည်နယ်ကမြို့တစ်မြို့မှာပေါက်ခွဲမှုတရားစင်ကျော်ဖြစ်ခဲ့ပြီးလူ9ယောက်ထဲမှနေတည်ဆုံးပြီးတော့ဒဏ်ရာရသူ51ယောက်ထိရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာညှင်းပွားမှုတစ်ခုအပေါ်လက်စားချေတဲ့အနေနဲ့ဝေးဆိုတဲ့မိသားစုအမည်နဲ့အသက်33နှစ်အရွယ်လူကတိုက်ခိုက်ခဲ့တာလို့တင်ပြရှိတဲ့အကြောင်းလူဆောင်မျိုးကအာဏာပိုင်တွေကိုကူကားပြီးနိုင်ငံပိုင်သတင်းဌာနတွေကဖော်ပြပါတယ်။အဲ့ဒီလူကိုဖမ်းမိထားပြီလားဆိုတာတော့မသိရသေးပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကဩဂုတ်လကပုံပေါက်ခွဲမှုကိုကျူးလွန်တယ်လို့အဓိကတင်ပြရှိထားသူကိုတခြားလူတယောက်ကဘုံထောင်ခိုင်းခဲ့တာဖြစ်တယ်လို့အဲ့ဒီလူရဲ့ရှင်းလင်းကဒီကနေ့ပြောလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီကနေ့ညအစည်းအဝေးထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American အသံရမနက်ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းဒိုမီတာ24 kHz 11.33 MHz နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားမှရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မနက်လောပါ
This program has come to you from the Voice of America, Washington.